Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2016ခုနှစ်ဖေဖော်ဝါရီ12ရက်တောက်တာနေ့ညပိုင်း9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီညအစီအစဉ်တွေကိုတောင်းယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုနားလောက်နဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါဆီးရီးယားမှာသတင်းတစ်ပတ်အတွင်းတိုက်ပွဲတွေရဆန်းရေးလုပ်ဖို့ကမ္ဘာအင်အားကြီး6နိုင်ငံကြားသဘောတူညီချက်ရထားပါတယ်တောင်အာရှဒေသအယ်ကိုင်ဒါကွန်ရက်တစ်ခုကိုချေမှုန်းလိုက်တယ်လို့ပါကစ္စတန်ကကြေညာပါတယ်ဇီကာဗိုင်းရပ်စ်ကာကွယ်ဆေးရဖို့တစ်နှစ်ခွဲလောက်ကြာနိုင်သေးတယ်လို့ WHO ကပြောပါတယ်ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ဖေဖော်ဝါရီ12ရက်နေ့မှာကြာရောက်တဲ့ပြည်ထောင်စုနဲ့မှာတိုင်းရင်းသားတွေဘက်ကဘယ်လိုအမြင်သဘောထားရှိပါသလဲ
။ခုနာမည်နဲ့တရားမျက်စိပြရမယ်မသိပါဘူး။တောင်းနေစုတာမဟုတ်ဖြစ်နေတယ်။အကြီးစားကနှစ်ဖက်ပေါ့နော်။နှစ်ဖက်ကအားလုံးပါဝင်ပြီးတော့
ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကဦးဆိုင်ညွန့်နဲ့ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီအကြောင်းနဲ့တူ Federal Snip ဖြစ်လာအောင်ကျိုးပန်းဆောင်ရွက်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောတဲ့အကြောင်းနဲ့ရှမ်းတောင်ပိုင်းတက်နဲ့ပလောင်တက်ဖွဲ့တွေကြားတိုက်ခိုက်ရေးတွေရပ်တန့်သွားအောင်တိုင်းရင်းသားအဖွဲ့တွေကျိုးပန်းဆောင်ရွက်နေတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင
်။ဆီးရီးယားနိုင်ငံမှာတိုက်ခိုက်တာတွေရဆန်ရေးကိုသတင်းတစ်ပတ်အချိန်အတွင်းစတင်ဖို့ကမ္ဘာအင်အားကြီးနိုင်ငံတွေကြားသဘောတူထားပြီးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒီသဘောတူညီချက်ဟာမိမိတို့ဆောင်ဆိုင်နေတဲ့ဖြစ်ထွန်းတိုးတက်မှုဖြစ်နိုင်ပွဲရှိပါတယ်လို့မြူနစ်သဘောတူညီချက်ရခဲ့တဲ့ဂျာမနီနိုင်ငံမှာလုပ်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာ CEO ရဲ့သဘာဝတိယန်အကလန်ကပြောပါတယ်။ဆီးရီးယားချက်တဲ့အတွက်အဖြေရှာတဲ့လမ်းကြောင်းမှာအရေးကြီးတဲ့အဆင့်ဖြစ်တယ်လို့တူရကီနိုင်ငံသားရဲ့ဝန်ကြီးမာဗလူကာဗူဆိုဂလူကဒီကနေ့ Twitter မှာရေးပါတယ်။ဒါပေမဲ့လည်းကမ္ဘာအင်အားကြီးနိုင်ငံတွေအနေနဲ့သူတို့ရဲ့တပ်ဖွဲ့တွေကိုဆီးရီးယားကမြေပြင်တိုက်ပွဲတစ်ခုခုမှာပါဝင်ဖို့လုံမှာမျိုးကိုတော့ရုရှားနိုင်ငံသားရဲ့ဝန်ကြီးဒီမီထရီမက်ဗီယက်ဒက်ဖ်ကသတိပေးထားပါတယ်။မြေပြင်စစ်စင်ရေးဟာအားလုံးကိုစစ်ပွဲတပွဲတွေဆွဲခေါ်သွားလိမ့်မယ်လို့ဒီကနေ့ထုတ်ပြန်ချက်တစ်ခုထဲမှာရုရှားနိုင်ငံသားရေးဝန်ကြီးကပြောထားတာပါ။တိုက်ခိုက်မှုတွေရဆိုင်မဲ့ကိစ္စဟာ IS El Nusra တပ်ဦးအပါအဝင်အကြမ်းဖက်ဝါဒကင်ဆွဲတဲ့တခြားအဖွဲ့တွေနဲ့တော့မဆိုင်ဘူးလို့ဝန်ကြီးကယ်ရီကမြူနစ်မြို့မှာသတင်းတောက်တွေကိုပြောပါတယ်။တိုက်ခိုက်မှုတွေရရှိမှရော့ကျသွားအောင်လုပ်ဖို့စံပုံစံတွေကိုလိလဆန်းစစ်ရေးအမေရိကန်နဲ့ရုရှားတို့ပူးတွဲဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့18နိုင်ငံပါဆီးရီးယားထောက်ကူပြုရေးနိုင်ငံတကာအဖွဲ့ကလှုံ့ဆော်သွားမယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။
စီအေကလာနောက်ပိုင်းအကြီးဆုံးစီရေးအင်အားတည်ဆောက်မှုတရက်ဥရောပမှာစတင်တော့မဲ့အစီအစဉ်ကိုအနောက်နိုင်ငံစစ်မဟာမိတ်တွေနဲ့အမေရိကန်တို့ကပူးတွဲကြေညာလိုက်ပြီးမှပဲရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရော့နဲ့မြောက်အတလန်တိတ်စစ်စာချုပ်အဖွဲ့နေတိုးအကြီးအကဲယန်စတိုလန်ဘတ်တို့ညီညာရေးညီလာခံကျင်းပရာဂျာမနီနိုင်ငံမြူနစ်မြို့မှာတောက်ကြားနေမှာတွေ့ဖို့ရှိပါတယ်။နေတိုးတပ်ဖက်ကအလဲကျစစ်တီအင်အားနဲ့တင်နန်းတွေကိုတိုးချက်ချထားပြီးမှဖြစ်တယ်လို့စီရေးကရိယာတွေနဲ့လက်နက်တွေကိုလည်းပေးပို့သွားမှဖြစ်ပါတယ်။ဒါအပြင်နေတိုးတပ်ဖက်ကလက်တပြတ်တုံ့ပြန်မဲ့အင်အားတွေကိုလည်းဖွဲ့စည်းသွားမှာပါ။အမေရိကန်နိုင်ငံဘက်ကတော့2019ခုနှစ်မှာဥရောပစီရေးအသုံးစရိတ်ကိုလေးဆတိုးပြီးတော့ 3.4 ဘီလီယံအထိတိုးမြင့်သုံးဆွဲသွားမှာဖြစ်ပါတယ်။ဥရောပအတွင်းနေတိုးတပ်တွေတိုးမြင့်ချထားမဲ့အစီအစဉ်ဟာဥရောပရဲ့တည်ငြိမ်မှုကိုချိန်ချောက်တဲ့လုပ်ရက်တစ်ခုဖြစ်ရုရှားဘက်ကပြောဆိုပါတယ်။ဥရောပအရှေ့ပိုင်းကစီရေးမဟာမိတ်တပ်တွေဘက်ကရုရှားတို့ရဲ့အရန်စကျူးကျော်မှုကိုစိုးရိမ်မှုတွေရှိလာတဲ့အပေါ်ဒီအစီအစဉ်တစ်ကရည်ရထားတာဖြစ်တယ်လို့မဟာမိတ်တပ်တွေဘက်ကဆိုပါတယ်ရှင်။
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ဗာမွန်ပြည်နယ်အထက်လွှတ်တော်မှဘာနီဆန်ဒါစ်တို့မီလ်ဝေါကီပြည်နယ်ဝစ်ကွန်ဆင်မြို့မှာကြာသပတေးနေ့ညကစကားဆစ်ထိုးပွဲလုပ်ကြပါတယ်
။ The kind of criticism that we've heard from Senator Sanders about our president I expect from Republicans I do not expect from someone running for the Democratic nomination.
အထက်လွှတ်တော်မှဆန်ဒါစ်ကကြားရတဲ့ကျမတို့သမ္မတကိုဝေဖန်ချက်မျိုးက Republican တွေပြောတာကိုကြားရဖို့ကျမကမျှော်လင့်တာပါ။သမရအဘောမကိုဆက်ခံမဲ့ဒီမိုကရက်တစ်သမရလောင်းဖြစ်ဖို့ကြိုးစားနေသူတယောက်စီကအဲ့ဒီလိုဝေဖန်ချက်မျိုးကြားရဖို့ကျွန်မမမျှော်လင့်ပါဘူးလို့မစ္စစ်ကလင်တန်ကမစ္စတာဆန်ဒါစ်ကိုဝေဖန်ပါတယ်။မစ္စတာဆန်ဒါစ်ကလည်းဒါကတော့မတရားတဲ့ဝေဖန်ချက်ပဲလို့ပြောပြီးအရင်ရွေးကောက်ပွဲမှာသမရဘရာကိုဘောမနဲ့ရှင်ပြန်အရေးခံမှုကြိုးစားခဲ့တာသူမဟုတ်ပါဘူးလို့ဆိုပြီးတော့မစ္စစ်ကလင်တန်ကသမရအဘောမနဲ့ပြန်ပြီးအရေးခံခဲ့ဘူးတာကိုရည်ရွယ်ပြောပြီးခြေပပါတယ်။အာဖရိကန်နယ်ပယ်အမေရိကန်နိုင်ငံသားမဲဆန္ဒရှင်တွေအများစုဖြစ်တဲ့တောင်ကာရိုလိုင်းနားပြည်နယ်ပရိုင်မရီပထမရွေးချယ်ပွဲအတွက်မဲဆွယ်စည်းရုံးနေကြတဲ့သူတို့နှစ်ဦးစလုံးကဒီလူနည်းစုတွေရဲ့မဲကိုရဖို့အပြင်းထန်ကြိုးစားနေကြတာပ
ါ We can no longer continue to sweep it under the rug. It has to be dealt with. Today, a male
အခြေအနေကိုကျွန်တော်တို့ဆက်ပြီးဖုံးထားလို့မဖြစ်တော့ပဲကင်တွယ်ဖြစ်ရှင်းရပါမယ်ဒီကနေ့မွေးဖွားလာတဲ့အာဖရိကန်နယ်ဘွားအမေရိကန်နိုင်ငံသား၄ဦးမှာတဦးပါအချုပ်ထဲရောက်သွားနိုင်ခြင်းရှိနေတာပါဒါဟာတိတ်ကိုဆိုးရွားလွန်းပါတယ်လို့မစ္စတာဆန်ဒါစ်ကပြောပါတယ်ရာဇဝတ်ပြမှုဆိုင်ရာတရားစီရင်ရေးကဏ္ဍပြုပြင်ပြောင်းလဲရေးနဲ့လူအများကြီးထောင်ကျတဲ့အကြောင်းပြောရင်လူမှုဝန်ဝိုင်းတွေအတွက်အလုပ်ကိုင်ပညာရေးအင်အားကိစ္စတွေအပြင်တခြားနည်းလမ်းတွေနဲ့ပါအကူအညီပေးဖို့ကိစ္စတွေကိုလည်းပြောရမယ်လို့မစ္စစ်ကလင်တန်ကပြောပါတယ်
တောင်အာရှဒေသကအယ်ခိုင်ရာအဖွဲ့ရဲ့အဓိကကွန်ရက်တစ်ခုကိုချေမှုန်းလိုက်တယ်လို့အမေရိကန်သတင်းထောက်ဒန်နီယယ်ဖောက်ကိုတတ်မှုမှာပါဝင်တဲ့လူတစ်ယောက်ကိုထောင်ဖောက်ပြီးထုတ်ဖို့အကြံစီတွေကိုလည်းတားဆီးလိုက်တယ်လို့ပါကစ္စတန်ကကြေညာပါတယ်။မူစဝါနာလို့လည်းလူသိကြတဲ့ဖာရုတ်ဘတ်ဒီအပါအဝင်စစ်သွေးကြွ68ယောက်ကိုဖမ်းလိုက်တယ်လို့ပါကစ္စတန်ဘက်ကပြောခွင့်ရဒုတိယဗိုလ်ချုပ်ကြီးအဆင်ဘတ်ချွာကပြောပါရယ်။အဲ့ဒီလူဟာအိန္ဒိယတိုက်ငယ်အယ်ခိုင်ဒါအဖွဲ့ AQIS ရဲ့ဒုတိယအကြီးအကဲဖြစ်ပါရယ်။ဒါအပြင်အဖွဲ့ကိုဘဏ္ဍာငွေကြေးထောက်ပံ့သူ12ယောက်နဲ့ဖောက်ကွဲရေးပစ္စည်းဆိုင်ရာကျွမ်းကျင်သူ15ယောက်ကိုလည်းဖမ်းလိုက်တာပါ။ဒီအယ်ခိုင်ဒါအဖွဲ့ရဲ့ခေါင်းဆောင်ကတော့အာဖဂန်နစ္စတန်မှာရောက်နေတယ်လို့ဘတ်ချွာကပြောပါရယ်။တရားမဝင်ကြေညာထားတဲ့ Lashkar-e-Jhangavi စစ်သွေးကြွအဖွဲ့ရဲ့အကြီးတန်းခေါင်းဆောင်တွေကိုလည်းလက်လုပ်ဖောက်ခွဲရေးပစ္စည်း IED ဆိုင်ရာကျွမ်းကျင်သူ10ဦးအသေးခံဘုံခွဲသူ6ဦးနဲ့အတူပါကစ္စတန်ကဖမ်းလိုက်တယ်လို့ဒုဗိုလ်ချုပ်ကြီးဘတ်ချွာကပြောပါရယ်။ဒီအဖွဲ့ဟာပါကစ္စတန်နိုင်ငံတဝါမှာတိုက်ခိုက်မှုတွေလုပ်ဖို့ AQIS အဖွဲ့နဲ့အတူစီစဉ်နေပြီးတော့ပါကစ္စတန်တာလီဘန်တွေစီကနေအထောက်အပံ့ရနေတဲ့အချိတ်ဆက်တစ်ခုကိုလည်းထူထောင်ထားပါရယ်။တခြားဖမ်းဆီးလိုက်သူတွေထဲမှာတိုက်ခိုက်မှုတွေလုပ်တဲ့အခါ၃လရှိတဲ့လူအစုအဖွဲ့တွေကစစ်သွေးကြွ48ယောက်ပါဝင်ပါရယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေတောက်ကြညာပဲတတိယကိုတရားရဆက်လက်ထုတ်လွှင့်နေပါတယ်။ဇီကာဗိုင်းရပ်စ်ကာကွယ်ဆေးကူပနာမအများပြားနဲ့ဆက်သက်မှုတွေလုံနိုင်ဖို့ဆက်ရှိလာတဲ့မနေ့ကြောက်အောင်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။ကာကွယ်ဆေးသုတေသနမှာအစုအဖွဲ့ဒါမှမဟုတ်ကုမ္ပဏီ15ခုလောက်ပါဝင်ပြီးအလင်းအမြန်လုပ်နေတယ်လို့ WHO ပြောခွင့်ရအမျိုးသမီး Marie Paul Kinney ကသတင်းတော့တွေကိုပြောပါတယ်။ဇီကာဗိုင်းရပ်စ်ပိုးနဲ့အုံနောက်နဲ့အာယုံကျောဆိုင်ရာအခြေအနေနဲ့အကြာဆက်ဆက်နေသလားဆိုတာကိုသတင်းပတ်အနေနဲ့အတွင်းအတည်ပြုနိုင်မယ်လို့ WHO ကယုံကြည်ထားတယ်ဆိုတာကိုလည်းသူကပြောပါတယ်။ချင်းကနေတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ဟာမိုက်ခရိုစီဖာလီဆိုတဲ့ရောဂါနဲ့ဆက်ဆက်နေတယ်လို့ယုံကြည်ထားကြတာပါဒီရောဂါကြောင့်မွေးကင်းစကလေးငယ်တွေမှာဖွံ့ဖြိုးမှုနှိမ့်ကျတဲ့အုန်းနှောက်တွေပါလာတယ်လို့ Guillain Barré syndrome ဆိုတဲ့ခန္ဓာကိုယ်ခုခံအားကအာယုံကြောတွေကိုဒုက္ခပေးတဲ့အခြေအနေလည်းပါလာပါတယ်ဒီ Guillain Barré ရောဂါလက္ခဏာဟာပုံမှန်အားဖြင့်အရွယ်ရောက်ပြီးသားလူတွေမှာဖြစ်တတ်ပြီးကြွက်သားတွေအားနည်းပြီးတော့အာယုံကြောစနစ်ကိုထိခိုက်ပျက်စီးစေတာပါဇီကာဗိုင်းရပ်စ်ကာကွယ်ဆေးနဲ့ပတ်သက်တာကို WHO ကဒီကနေ့ဂျနီဗာမှာထုတ်ပြန်သွားတာပါ
မလီနိုင်ငံမြောက်ပိုင်းခေဒေါမြို့မှာကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးအသက်ဖွဲ့အခြေစိုက်စခန်းတစ်ခုကိုဒီကနေ့ဝင်တိုက်တာကြောင့်တပ်ဖွဲ့ဝင်3ဦးသေဆုံးသွားတယ်လို့မလီမှာရှိတဲ့ကုလသမဂ္ဂအယုံကပြောပါရယ်ဒီကနေ့မနေ့အစောပိုင်းကတိုက်ခိုက်မှုကြောင့်တခြားလူအယောက်30လဲဒဏ်ရာရသွားတယ်လို့ကုလသမဂ္ဂအဖွဲ့ MINUSMA ရဲ့အကြီးအကဲမဟာမက်ဆာလက်အနာဒစ်ကပြောပါရယ်အစ္စလာမ်အစွန်းရောက်လို့တန်ရရှိတဲ့စစ်သွေးကြွတွေကစခန်းကိုတုံးကြီတွေနဲ့ပြစ်ခတ်ကြတယ်လို့မီနိုမတ်စ်တရင်မီရင်မြစ်တွေကပြောပါရယ်တိုက်ခတ်မှုကြောင့်တေဆုံသွားတဲ့ငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့ဝင်တွေဟာကီနီနိုင်ငံကဖြစ်တယ်လို့ပြင်သစ်သတင်းဌာနကပြောပါရယ်အနာဒစ်ရဲ့အဆိုအားဖြင့်ဆိုးဝါးပြီးတော့တာဝန်မဲ့တဲ့လောက်ရအပေါ်အမျက်ဒေါရထွက်တဲ့အကြောင်းသူကပြောပါရယ်ဒီတိုက်ခတ်မှုရဲ့လက်တဲဘယ်သူကမှမကြေညာသေးပါဘူ
းကိုရီးယားနိုင်ငံနဲ့ဆက်မှာနိုင်ငံစလုံးနဲ့ဆိုင်တဲ့ကေဆောင်းစစ်မှုဇုံကတောင်ကိုရီးယားကုမ္ပဏီတွေနဲ့လူပိုကိုရီးယားပိုင်ဆိုင်ပစ္စည်းတွေကိုထိန်းချုပ်ဖို့မြောက်ကိုရီးယားကတရားမဝင်လုပ်နေတယ်လို့တောင်ကိုရီးယားကဆွဆဲလိုက်ပါတယ်။တောင်ကိုရီးယားနဲ့နယ်စပ်မြောက်ကိုရီးယားနိုင်ငံပဲချမ်းမှာရှိတဲ့ကီဆောင်းစစ်မှုဇုံကနေတောင်ကိုရီးယားနိုင်ငံသားတွေအားလုံးထွက်ခွာဖို့မြောက်ကိုရီးယားကညွှန်ကြားအပြီးနောက်တည့်မှာပဲတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကဒီကနေ့အဲ့လိုပြောလိုက်တာပါ။ဝန်ထမ်းတွေအနေနဲ့သူတို့ရဲ့ကိုယ်ပိုင်ပစ္စည်းတွေကိုပဲအတူယူသွားရမယ်လို့မြောက်ကိုရီးယားကပြောထားပြီးကြံခဲ့တဲ့ပိုင်ဆိုင်ပစ္စည်းတွေအားလုံးကိုလုံးဝထိန်းလိုက်ဖို့ညွှန်ကြားထားပါတယ်။ရိုမန်ကက်သလစ်ခရစ်ယာန်ဘုရားကျောင်းရဲ့ပုံရိုင်းမကြီးဖရန်စစ်ဟာမက္ကဆီကိုနိုင်ငံကိုသွားရောက်ဖို့ရှိပြီးလမ်းမှာကျူဘာနိုင်ငံမှာတထောက်ဝင်နေဖို့ရှိပါတယ်။ကျူဘာနိုင်ငံမှာတော့ရုရှားအော်သိုဒေါ့ခ်စ်ခရစ်ယာန်ဘုရားကျောင်းတော်ရဲ့ဂိုင်းချုပ်ဘုန်းတော်ကြီးခီရီလ်နဲ့တမိုင်းဝင်တွေ့ဆုံမှုရှိပါတယ်။ဂိုင်းချုပ်ဘုန်းတော်ကြီးခီရီလ်ဟာကျူဘာမှာနိုင်ငံတော်ခီးစဉ်တစ်ခုနဲ့ရောက်နေတာပါ။ပုံရိုင်းမကြီးဖရန်စစ်ဟာဟာဗာနာမြို့တော်ဟိုဆေးမော်တီဘီဘီဆိုင်ရာလေဆိပ်မှာခဏနာပြီးဂိုင်းချုပ်ဘုန်းတော်ကြီးခီရီလ်နဲ့တရားစကားပြောဆိုပြီးတော့ပူးတွဲကြေညာချက်တစ်ခုကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့ဗာတီကန်နန်တော်ကပြီးခဲ့တဲ့သတင်းပတ်မှာထုတ်ပြန်ထားပါတယ်။ကြေညာချက်အသေးစိတ်ကိုတော့လူသိရှင်ကြားမပြောပါဘူး။တောက်ချာနေတွေ့ဆုံပွဲမျိုးဟာတမိုင်းမှာပထမဆုံးဖြစ်မှာပါ။အရှိနဲ့အနောက်ကခရစ်ယာန်အယူဝါဒတွေကိုပိုင်းခြားထားတဲ့နှစ်တထောင်ကြာပြီဖြစ်တဲ့အယူဝါဒကွဲပြားမှုကိုကုစားဖို့ကြိုးပမ်းချက်တစ်ခုဖြစ်ပါတယ်။ ပူယမ်းမင်းရဲ့အဓိကကြောင့်မှုနဲ့ပတ်သက်တာရုရှားမှာဘာသာပြောင်းဖို့ကက်သလစ်ခရစ်ယာန်ကျောင်းတော်ကထူဖောက်ကြိုးစားတယ်ဆိုပြီးရုရှားအော်သိုဒေါ့ခ်ခရစ်ယာန်ကျောင်းတော်ကဆွဆွဲတာလို့ကိစ္စရပ်တွေအပေါ်မှာခရစ်ယာန်ကျောင်းတော်တို့အကြား1954ခုနှစ်ကတည်းကသဘောထားတင်မှပြီးတော့ကွဲပြားလာခဲ့တာပါ
တိုင်ဝမ်ကျောမှာပြီးခဲ့တဲ့စနေနေ့ကလှုပ်ခဲတဲ့ငလင်းကြောင့်တေဆုံသွားသူတွေရဲ့ဆွေမျိုးတွေနဲ့မိတ်ဆွေအပေါင်းအသင်းတွေဟာဝမ်းနည်းချေကွဲပွဲအထိမ်းအမှတ်အခမ်းအနားကိုဒီကနေ့တက်ရောက်ခဲ့ကြပါတယ်။တရားဝင်ထုတ်ပြန်ချက်အရဒီငလင်းကြောင့်လူပေါင်း93ယောက်ထက်မနည်းတေဆုံခဲ့တယ်လို့ဆိုပါတယ်။တိုင်နမ်မြို့မှာကျင်းပတဲ့အောင်မြင်ပွဲအခမ်းအနားကိုလက်ရှိသမရမိုက်ရင်ကျိုးနဲ့ရွေးကောက်ပွဲအနိုင်ရသမရအလောင်းဆိုင်အင်းဝမ်တို့လည်းတက်ရောက်ခဲ့ကြပါတယ်။ဒီအခမ်းအနားအတွက်ခေါင်းဆောင်၂ယောက်တို့ကပန်းတွေပေးပို့ခဲ့တယ်လို့ပௌဒ္ဓဘာသာဘုန်းတော်ကြီးတွေနဲ့ဆွေမျိုးတွေကလည်းတွေ့ဆုံခဲ့ပေမဲ့လို့တရားဝင်မှတ်ချက်ပေးတာမျိုးတော့မလုပ်ခဲ့ကြပါဘူး။တေဆုံသွားသူတွေရဲ့တပ်ပုံတွေကိုစီတန်းပြသထားတဲ့နေရာမှာဝမ်းနဲ့ပူဆွေးနေကြသူတွေကအမွေးရိုင်တွေကိုလည်းထူးညိခဲ့ကြပါတယ်ရှင
်။ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကြကြော်သိတဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုတင်ပြပေးပါမယ်။ပြည်ထောင်စုနဲ့ပတ်သက်ပြီးတိုင်းရင်းသားတွေရဲ့အမြင်သဘောထားတွေကိုမတင်ပြခင်မှာဖက်ဒရယ်ပြည်ထောင်စုစနစ်ဖြစ်လာအောင်ကြိုးပမ်းဆောင်ရွက်နေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောတဲ့အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုကြိုးပမ်းဆောင်ရွက်သွားမယ်ဆိုတာပေါ်လွင်အောင်တက်တည်ပြတဲ့အနေနဲ့ပြည်ထောင်စုနဲ့အခမ်းအနားကိုပင်လုံစာချုပ်ချုပ်ဆိုခဲ့တဲ့ပင်လုံမြို့မှာဒီကနေ့ကျင်းပခဲ့ပါတယ်။ဒါအပြင်နေပြည်တော်နဲ့ရန်ကုန်မြို့တွေမှာလည်းလက်ရှိသမ္မတဦးသိန်းစိန်အစိုးရနဲ့အစိုးရအသစ်ဖြစ်လာမဲ့ NLD ပါတီတို့ကလည်းဒီကနေ့ကြာရောက်တဲ့69နှစ်မြောက်ပြည်ထောင်စုနဲ့အခမ်းအနားကျင်းပခဲ့ကြပါတယ်။အပြည့်အစုံကိုတော့ကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါမြန်မာနိုင်ငံလွတ်လပ်ရေးကြိုးပမ်းမှုမှာအဓိကသမိုင်းမှတ်တိုင်တစ်ခုဖြစ်ခဲ့တဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာဟာဒီကနေ့ဆိုရင်69နှစ်ရှိသွားခဲ့ပြီဖြစ်ပါတယ်။တောင်တန်းပြည်မှာပူးပေါင်းမှုစာချုပ်ချုပ်ဆိုခဲ့တဲ့ချန်ပီယံပင်လုံမြို့မှာဒီကနေ့တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုလူငယ်တွေကဥဆောင်ပြီးတော့69ကြိမ်မြောက်ပြည်ထောင်စုနှစ်အခမ်းအနားကိုကျင်းပခဲ့တယ်လို့ NLD ပါတီလွိုင်းလင်းခရိုင်ဗနာရေးမှူးဦးရဲလိုင်က VOA ကိုပြောပါတယ
်။ဒီကျွန်တော်တို့အဖွဲ့ချုပ်လူငယ်တွေကနေဘိုးလူငယ်တွေဦးစီးကျင်းပတယ်ပေါ့69ကြိမ်မြောက်ပြည်ထောင်စုနေ့အခမ်းအနားပေါ့တန်းသားပေါင်းစုံကျွန်တော်တို့ဒီအကတွေနေပေါ့ပြည်ထောင်စုနေ့မှာအခမ်းအနားကိုကျွန်တော်၆တိုင်အလေးပြုတယ်ကျွန်တော်တို့အဖွဲ့ချုပ်ကခေါင်းဆန်းစုကြီးဥက္ကရာရဲ့တုံဝန်လာဖတ်တယ်နောက်ကြတော့ကျင်ညာသံဖတ်တယ်ပေါ့ဗျာအင်္ဂယ်ဥရန္ဒာမြင့်ဖတ်သွားတယ်နောက်ကြတော့ဥညိဘူးဖတ်သွားတယ်ပေါ့နော်ဥညိဘူးကကျင်ညာသံဖတ်တယ်အင်္ဂယ်ဥရန္ဒာမြင့်ကဥက္ကရာရဲ့တုံဝန်လာဖတ်တယ်ပေါ့ဟုတ်
မြန်မာဒီမိုကရေစီအဖွဲ့ချုပ်ဗဟိုလူငယ်တွေဥဆောင်ပြီးပြည်ထောင်စုနှစ်အခမ်းအနားကိုပင်လုံမြို့မှာကျင်းပတာဟာအခုဆိုရင်ဒုတိယအကြိမ်မြောက်ဖြစ်တယ်လို့သူကပြောပါတယ် NLD ပါတီကပင်လုံမြို့မှာအခုလိုပြည်ထောင်စုနှစ်အခမ်းအနားကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့ဦးရဲလိုင်ကအခုလိုဆက်ပြောပါတယ
်အဓိကတော့ကျွန်တော်တို့ပင်လုံစာချုပ်ပါတဲ့ဒီဖက်ဒရယ်ကိစ္စပေါ့ပြည်ထောင်စုဖက်ဒရယ်ဖြစ်ဖို့ကိစ္စကိုဒါကျွန်တော်တို့ကဟိုပြတ်တည်ပြခြင်းတဲ့သဘောပေါ့နော်အဓိကတော့ဒီကိစ္စကိုရည်ရွယ်တာပေါ့
69နှစ်မြောက်ပြည်ထောင်စုနှစ်နိုင်ငံတော်အဆင့်အခမ်းအနားတွေကိုနေပြည်တော်နဲ့ရန်ကုန်မြို့တွေမှာလည်းဒီကနေ့ကျင်းပခဲ့ကြပါတယ်ရန်ကုန်မြို့ရွှေကုန်းတိုင်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဌာနချုပ်မှာကျင်းပခဲ့တဲ့ပြည်ထောင်စုနှစ်အခမ်းအနားကိုတော့ပါတီနာယကဦးတင်ဦးဦးဆောင်ကျင်းပခဲ့ပြီးတော့နိုင်ငံတကာကတန်တမာနေလည်းတက်ရောက်ခဲ့ကြပါတယ်ဒီအခမ်းအနားကိုတော့ NLD ပါတီဥက္ကဋ္ဌတော်ဆန်းစုကြည်ကတဝန်လွှာပေးပို့ခဲ့ပြီး27ရာစုပင်လုံညီလာခံဖြစ်ပေါ်လာအောင်ကြိုးပမ်းဖို့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်လာအောင်သွေးစည်းညီညွတ်ကြဖို့တိုက်တွန်းသွားခဲ့ပါတယ်ဒါပြင်မျိုးသားရင်ကြားစည်ရည်ဖြစ်မြောက်ဖို့ပြည်ရင်းပဋိပက္ခတွေခြုံငိမ့်ဖို့ပြည်ထောင်စုစိတ်ဓာတ်တွေခိုင်မာတန်ဆွမ်းလာအောင်လုပ်ဖို့လဲဒေါ်ဆန်းစုကြည်ရဲ့တဝန်လွှာထဲမှာဖော်ပြထားပါတယ်ဒီကဲနိုဝင်ဘာလရွေးကောက်ပွဲမှာအနိုင်ရပြီးမကြခင်ကာလမှာအစိုးရဖွဲ့တော်မဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မျိုးသားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းပဋိပက္ခခြုံငိမ့်ရေးအတွက်ပြောဆိုနေပြီးမဲ့ဘယ်လိုပုံစံနဲ့လှုပ်ဆောင်သွားမယ်ဆိုတာကိုတော့အတိအကျထုတ်ပြန်ကြေညာထားခြင်းမရှိပါဘူး။နေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုနှစ်အခမ်းအနားကိုတော့သမ္မတဦးသိန်းစိန်တဝန်လွှာပေးပို့ခဲ့ပြီးတော့အဲ့ဒီတဝန်လွှာအတွင်းမှာတော့ရွေးကောက်ပွဲအောင်မြင်ကျင်းပပြီးအစိုးရအသစ်ကိုနိုင်ငံရဲ့အနာဂတ်ကိုတိမ်မွေ့ညင်သာစွာလွှဲပြောင်းပေးဖို့စီစဉ်နေတာမကြသေးခင်ကတိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့အပြစ်ခတ်ရက်စဲရေးစာချုပ်ချုပ်နိုင်ခဲ့ပြီးပြည်ထောင်စုအဆင့်ငင်းငယ်ညီလာခံကျင်းပနိုင်ခဲ့တာတွေကိုဖော်ပြထားပါတယ်။ဒါမဲ့လည်းမြန်မာအစိုးရတပ်တွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ဟာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတော့မှဖြစ်ပြီးတော့တိုင်းနိုင်ငံလုံးအပြစ်ခတ်ရက်စဲရေးအဆင့်ရောက်ပြီလို့ပြောလို့မရသေးပဲဖြစ်နေပါတယ်။NLD ပါတီဘက်ကတော့သူတို့အစိုးရလက်ထက်မှာတနိုင်ငံလုံးအပြစ်ခတ်ရစရေးဖြစ်လာအောင်လှုပ်ဆောင်သွားမယ်လို့ဒီကနေ့ပြည်ထောင်စုနှစ်အခမ်းအနားမှာပြောကြားသွားခဲ့ပါတယ်ခင်ဗျာ
။ကိုရင်နိုင်တင်ပြခဲ့တာပါရှင်။အခုတခါတော့ပြည်ထောင်စုနှစ်အပေါ်တိုင်းရင်းသားတွေရဲ့အမြင်ကိုတင်ပြပေးပါမယ်။ ဒီလက်ရှိချိန်ထိစစ်မှန်တဲ့ပြည်ထောင်စုဆိုတာကိုမခံစားရသေးတာမို့ပြည်ထောင်စုနဲ့ဆိုတာအတိတ်ပဲမဲ့နေသေးတယ်လို့တိုင်းရင်းသားတွေကပြောပါတယ်။လာမယ့် NLD အစိုးရဦးဆောင်တဲ့ကာလကိုရောက်ရင်တိုင်းရင်းသားတွေလှလာတဲ့ Federal ပြည်ထောင်စုကိုတည်ဆောက်နိုင်မယ်လို့မျှော်လင့်နေကြပေမဲ့လက်ရှိချိန်ထိ NLD အနေနဲ့ Federal စနစ်ကိုထူထောင်မဲ့ပုံစံကိုတိကျစွာဖော်ပြခြင်းမရှိသေးဘူးလို့တိုင်းရင်းသားတွေကပြောပါတယ်။ဒီကနေ့ကြားရောက်တဲ့ပြည်ထောင်စုနဲ့မှာတိုင်းရင်းသားတွေရဲ့အတန်းကိုမမေခါကစူးစီးထားပြီးကိုစီသူကပြောပြပေးပါမယ်ရှင်
။ဒီကနေ့ဟာ69နှစ်မြောက်ပြည်ထောင်စုနေ့ပါ။ပြည်ထောင်စုတိုင်းရင်းသားမျိုးနွယ်တရာကျော်200နီးပါးနေထိုင်တဲ့မြန်မာပြည်မှာပြည်ထောင်စုနေ့ကို69ချိန်တိုင်ဖြတ်တန်းလာပြီးမြဲတကယ့်အနှစ်သာရပြည့်တဲ့ပြည်ထောင်စုကိုဒီနေ့ထပ်တိုင်တည်ထောင်နိုင်ခြင်းမရှိသေးဘူးလို့တိုင်းရင်းသားတွေကပြောပါတယ်။ရှမ်းတိုင်းရင်းသားဒီမိုကရေစီအဖွဲ့ချုပ် SND ကဦးဆိုင်ညွန့်လင်ကလက်ရှိတိုင်းရင်းသားတွေခံစားနေရတဲ့ပြည်ထောင်စုအထိပ္ပယ်မှာအထိပ္ပယ်ပြေဝမှုမရှိသေးကြောင်းခုလိုပြောပါတယ
်။ခုနာမည်နဲ့တကယ်မသိဖြစ်ရတယ်မသိပါဘူး။ဒီတော်လေးသူ့လာတာမဟုတ်ဘူးဖြစ်နေ။အကြီးစားကနှစ်ဖက်ပေါ့နော်။နှစ်ဖက်ကအားလုံးပါဝင်ပြီးတော့စွန့်လေးပြီးသဘောတူကြရဖို့ပါ။ဒါကလည်းတိကောက်စီနာဆောင်နဲ့စွန့်လေးမှဖြစ်မှာပါ။ဒီလိုဆိုအကျိုးကိုကြည့်ပြီးစွန့်လေးမှဖြစ်မှာပါ။
မကြခင်ကာလတွေအတွင်းစစ်ဗိုလ်ချုပ်ဟောင်းတွေဦးဆောင်တဲ့အစိုးရကနေပြည်သူတွေရွေးချယ်ထားတဲ့အစိုးရစီကိုအာဏာလွှတ်အပ်ရတော့မှာဖြစ်ပါတယ်။ပြည်သူတွေတင်တဲ့ NLD ပါတီကသူတို့အစိုးရလက်ထက်မှာတိုင်းရင်းသားတွေလိုလားတဲ့ Federal ပြည်ထောင်စုကိုထူထောင်မယ်လို့ဒေါန်ဆန်းစုကြည်ကရောနိုင်ကဦးတင်ဦးကပါကတိတွေပေးထားပါတယ်။ဒီကတိတွေအပေါ်မှာချင်းမျိုးသားတိုးတက်ရေးပါတီကဦးနိုထန်ကတ်ကတော့သူ့အမြင်ကိုခုလိုပြောပါတယ
်။ NLD နဲ့ဒေါန်ဆန်းစုကြည်လိုလားနေတဲ့ Federal ပြည်ထောင်စုကလည်းပဲတကယ်တော့ဘလိုမျိုးပုံစံလဲဆိုတာယခုထိချပြခြင်းမရှိသေးပါဘူးမရှိသေးတဲ့အတွက်ကြောင့်ဒါလည်းစဉ်းစားเสียရဒါကြောင့်ကျွန်တော်တို့သိကျင်တာက NLD က Federal Federal လို့ပြောတဲ့စကားရောနော်ကျွန်တော် USDP က Federal Federal လို့ပြောတဲ့စကားပြဟာလို့မျိုးပုံစံလဲဆိုတာသူတို့ယနေ့ထိချပြခြင်းမရှိသေးတဲ့အတွက်ကြောင့်ကျွန်တော်အတိုင်းသားတွေလို့လားဒီမှာတကယ်တန်းတူညီမျှမှုဆိုတဲ့ဟာကိုသူတို့စိတ်ထဲမှာတကယ်ရှိသလားတကယ်ကောင်းတဲ့ formula ဆိုတာကတော့တော့ကြည့်ရမှာဖြစ်ပါတယ
်တိုင်းသားတွေလိုအပ်နေတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးမှာတိုင်းသားတွေနဲ့တိုင်းရင်းသားဒေသတွေလိုအပ်တဲ့အချက်တွေကိုနှိမ့်နှိုင်းဖြည့်ရှင်းနိုင်မှသာစစ်မှန်တဲ့ငြိမ်းချမ်းရေးရရှိနိုင်မယ်လို့ရခိုင်မျိုးသားပါတီကဒေါက်တာအေးမောင်ကအခုလိုပြောပါတယ်
။ခုထိလဲ Unitary အစိုးရပုံစံနဲ့တွားတဲ့အခါမှာဖွဲ့စည်းပုံခြေခံဥပဒေအရနော်အုပ်ချုပ်ပိုင်ခွင့်နဲ့ပတ်သက်လို့ခုနကပါဝါရှယ်လုပ်တာမျိုးပြည့်စုံရှိဖို့လိုပါလိမ့်မယ်။စီးပွားရေးပြန်လည်ထူထောင်မှုလုပ်ငန်းတွေပါဝင်တရားစတာခွဲဝေမှုအားလုံးနဲ့ပတ်သက်တဲ့အများသဘောတူနိုင်တဲ့ဒီ resources sharing တွေကိုနော်ဥပဒေပြဋ္ဌာန်းတက်မှတ်ပြီးနိုင်တဲ့ပြည်ထောင်စုမျိုးဖြစ်ဖို့လိုပါတယ
်။ဗိုလ်ချုပ်အစံကမြမလွတ်လပ်ရေးရဖို့တောင်းတမ်းပြီးမှမခွဲခြားပဲရယူလိုတယ်ဆိုတဲ့ပင်လုံစာချုပ်ကိုလက်မှတ်ထိုးခဲ့တာဒီကနေ့မှနှစ်ပေါင်း69နှစ်တိုင်ခဲ့ပြီမဲ့အခုချိန်ထိတိုင်းသားတွေလိုလားတဲ့ပြည်ထောင်စုကိုမဖော်ဆောင်နိုင်သေးတဲ့အတွက်ပြည်တွင်းစစ်ဖြစ်ပွားနေတာလဲနှစ်ပေါင်း60ကျော်နေပြီဖြစ်ပါတယ်။ခေတ်ဆက်ဆက်အစိုးရတွေကဒီပြည်တွင်းစစ်တွေငြင်းဖို့လှုံ့ဆော်ခဲ့ပြီမဲ့တိုင်းသားတွေလိုလားတဲ့ Federal မပေးနိုင်တာကြောင့်ပြည်တွင်းစစ်ကဖြစ်နေရသေးပါ။လက်ရှိသမရဦးသိန်းစိန်လက်ထက်မှာလဲပြည်ရင်းစစ်ချုပ်ငြိမ်းမှုနိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့တိုင်းသားတွေကိုစည်းရုံးခဲ့ပေမဲ့ပြည်ပြစုံနဲ့အောင်မြင်မှုမရခဲ့သေးတာကြောင့်လာမယ့် NLD ဆိုရလက်ထက်မှာတိုင်းသားတွေကစစ်မှန်တဲ့ Federal ပြည်ထောင်စုထူထောင်နိုင်မှုအတွက်စိတ်အားထက်သန်နေကြပါတယ်ခင်ဗျာ
ကိုစီသူပြောပြခဲ့တာပါရှင်အခုဆက်လက်ပြီးတော့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တအောင်းပလောင်တပ်ဖွဲ့အကြားတိုက်ပွဲတွေရပ်တန့်ဖို့အတွက်တိုင်းရင်းသားအဖွဲ့တွေကြိုးပမ်းနေကြတဲ့အကြောင်းကိုတင်ပြပေးပါမယ်ရှမ်းပြည်နယ်မှာလက်ရှိစစ်ရေးပဋိပက္ခတင်းမာနေဆဲဖြစ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင်တပ်ဖွဲ့ TNLA တို့ကြားတိုက်ပွဲရတနိုင်ရေးအတွက်ရှမ်းပြည်ညီညွတ်ရေးအဖွဲ့ရဲ့ညီနိုင်ရေးကော်မတီတွေနဲ့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့တွေကကြိုးပမ်းနေကြတယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်လက်ရှိမှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တအောင်းပလောင်တပ်ဖွဲ့တွေကြားတိုက်ပွဲဆက်ဖြစ်ပွားနေပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချင်းချင်းကြားစစ်ရေးပဋိပက္ခတင်းမာနေတာဟာညီညွတ်ရေးကိုထိခိုက်နေတယ်လို့လည်းညီနိုင်ရေးကော်မတီတွေကပြောပါတယ်။အကြောင်းဆောင်ကိုတော့ VOA ထိုင်းခြေစိုက်တဲ့ဒေသနောက်ကိုနိုင်ကိုဝင်ကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာစစ်ရေးတင်းမာနေဆဲဖြစ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့တောင်ပလောင်တပ်ဖွဲ့ TNLA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နေရေးအတွက်ရှမ်းပြည်ညီညွတ်ရေးဖွဲ့ကလည်းညှိနှိုင်းရေးကော်မတီတရားဖွဲ့စည်းခဲ့ပြီး RCSSSA ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွတ်စင်နဲ့ဆွေးနွေးသွားမယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ပြောရေးဆိုခွင့်ရှိသူပူမူကြီးဆိုင်လာကအခုလိုပြောပါတယ်
ကျွန်တော်တို့ဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးဆောင်စီတော်ဖက်ဒရယ်အဖွဲ့ချုပ်စီတော်ကျွန်တော်တို့တင်ပြလို့တင်ပြလာမယ်လေ
ရှမ်းပြည်ညီညွတ်ရေးဖွဲ့မှာဆိုရင်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တောင်ပိုင်းရှမ်းပြည်တပ်မတော်ဥလွယ်မောင်ဦးစီးတဲ့စိန်ကြော့ပြည်သူ့စစ်အဖွဲ့ SNLD ခေါ်ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNDP ခေါ်ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီတို့နဲ့2013ခုနှစ်မှာဖွဲ့စည်းထားပါတယ်။အလားတူတိုင်းဒေသလက်နက်ကန်ဖွဲ့နဲ့စုဖွဲ့ထားတဲ့ UNSC ခေါ်ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအနေနဲ့ကလည်းပလောင်ပြည်နယ်လူမျိုးရေးသားဦးတောင်းပလောင်တပ်ဖွဲ့နဲ့ပြစ်ခတ်တိုက်ခိုက်မှုရှော့ချနိုင်ရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးသွားမယ်လို့ UNSC သွေးဖက်သွေးမှုတဲ့ဦးထွန်းစော်ကပြောပါတယ
်။ပြည်ထောင်စုအနေနဲ့ဆိုတော့ရုပ်မြင့်တဲ့ဆိုလို့ရှိရင်ဒီလိုတဲ့ပုံစံတွေလည်းဒီတိုင်းတဲ့ဆိုလို့ရှိရင်တော့ဘယ်လိုလုပ်ဖြစ်တယ်ပေါ့လေ။ကျွန်တော်တို့ကတော့အဲ့ဒီပြည်ထောင်စုလို့တော့ပြန်မေးထားပါတယ်။ဒီနေရာမှာအပြည့်ချင်းမပြည့်နိုင်တဲ့ဗဟိုစာတွေကိုတော့ကျွန်တော်တို့မေးထားပါတယ်ဗျ။
UNSC နဲ့တွေ့ဆုံမှုတွေ TNLA အဖွဲ့အနေနဲ့တရုတ်ပြည်နယ်ဆက်မှာတွေ့ဆုံသွားနိုင်ဖို့ရရှိပြီးတွေ့ဆုံမဲ့ရက်အတိအကျကိုတော့အတိမပြုတ်နိုင်သေးပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းက UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီနဲ့တောင်ပိုင်းရှမ်းပြည်သမတော်ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွတ်စင်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးအခုခါမှာ TNLA အဖွဲ့နဲ့ထပ်မံဆွေးနွေးသွားမှာဖြစ်ပါတယ်။တောင်ပိုင်းရှမ်းပြည်သမတော် RCSSSA နဲ့တောင်ပလောင်တပ်ဖွဲ့တို့ဟာရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာနေမြေပိုင်ဆိုင်မှုကိစ္စနဲ့ပတ်သက်ပြီးတော့2015ခုနှစ်နိုဝင်ဘာလကနေအခုချိန်အထိစစ်ရေးအသင်းမှနေခဲ့ကြတာပါဒီကနေ့မှလည်းကြောင်မဲမြို့နယ်ဘက်မှာနှစ်ဖက်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတယ်လို့တောင်ပလောင်တပ်ဖွဲ့ရဲ့ဗျံကြားရေးအရာရှိဗိုလ်ကြီးတာအိုက်ကျော်ကပြောပါတယ်ရှမ်းပြည်နယ်အတွင်းမှာတိုင်းဒေသလက်နက်ကန်ဖွဲ့အချင်းချင်းကြားစစ်ရေးပဋိပက္ခအသင်းမှလာတဲ့ဟာမဖြစ်သင့်တဲ့အတွက်နှစ်ဖက်တပ်ဖွဲ့တွေကြားစစ်ရှင်လျှော့ချနိုင်ရေးအတွက်ရှမ်းပြည်ညီညွတ်ရေးဖွဲ့ရဲ့ညှိနှိုင်းရေးကော်မတီတွေကနေဝိုင်းဝန်းဖြေရှင်းသွားမယ်လို့မြောက်ပိုင်းရှမ်းပြည်သမတော်ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လကပြောပါတယ
်။ဟုတ်ပြည်နယ်ရဲ့ CNL နဲ့ HSC ကတော့ HSC ကတော့ဖြေရှင်းမယ်လားညှိနှိုင်းရေးဘုံမျိုးနဲ့သွေးမျိုးတွေဖြေရှင်းသွားမယ်ဆိုတဲ့အကျင့်တော်တုံးလို့ကျွန်တော်ကပြောရှင်းလာတယ်။အဲ့ဒီလိုဒါဆက်သွားရင်တော့ CJ ပြိတခါကြီးထွားလာပြီးတော့ပို့ပြီးတော့ရှင်ချင်းညဆက်လာနိုင်မယ်လို့ဆိုတော့ဒီနေ့ကျွန်တော်တို့ကြားကနေပြီးတော့ဆက်နိုင်တဲ့ဆက်ဆက်ကတော့ရှင်ချင်းနဲ့လည်းလက်ခံမလက်ခံဆိုတော့သူ့အပိုင်းမှာတော့
အခုလိုညှိနှိုင်းမှုအပေါ်မှာတောင်းပလောင်တပ်ဖွဲ့အနေနဲ့ညှိနှိုင်းရေးကော်မတီတွေရဲ့လှုပ်ဆောင်ချက်နဲ့ကန့်လန့်ချက်တွေကိုစောင့်ကြည့်သွားမယ်လို့ပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးရာရှိပူကြီးတာအိုက်ကျော်ကပြောပါတယ်လက်ရှိမှာတော့တောင်ပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နန်းခမ်းမြို့နယ်ထဲကကြေးရွာသား900လောက်ဟာမိုင်းဝီကြေးရွာသွင်းမှာစစ်ပြေးဒုက္ခသည်ဖြစ်တင်းချောင်နေရတယ်လို့ကြောင်မဲမြို့နယ်တော့ဆန်ကြေးရွာပတ်ဝန်းကျင်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကြေးရွာသား200ကျော်ဟာလည်းကြောင်မဲမြို့ပေါ်ကိုစစ်ပြေးတင်းချောင်နေကြရပါတယ်ခင်ဗျာ
ကိုနိုင်ကွန်းအင်တင်ပြခဲ့တာပါရှင်အခုတော့အမေရိကန်သမ္မတအင်ဖြူရောအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဆူဇန်ရိုက်နဲ့အာဆီယံဒေသတွင်းလူမှုခြေပြုအဖွဲ့အစည်းကိုယ်စားလှယ်တွေတွေ့ကြတဲ့အကြောင်းကိုတင်ပြပေးပါမယ်အမေရိကန်သမ္မတအင်ဖြူရောအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဆူဇန်ရိုက်ဟာမြန်မာအပါအဝင်အာဆီယံဒေသတွင်းလူမှုခြေပြုအဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့မနေ့တုန်းကတွေ့ဆုံခဲ့ရမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တော့မြန်မာနိုင်ငံအပေါ်ပြစ်မှတ်ထားအရေးယူတင်ခတ်မှုနဲ့ပတ်သက်လို့မြန်မာတွေရဲ့သဘောထားကိုတီးခေါက်မေးမြန်းမှုတွေလုပ်ခဲ့ပါတယ်ဝါရှင်တန် DC သမ္မတအင်ဖြူတော်မှာဆူဇန်ရိုက်နဲ့မနေ့တုန်းကတွေ့ဆုံခဲ့တဲ့မြန်မာနိုင်ငံအတွင်းကလူမှုအခြေပြုအဖွဲ့အစည်းများကိုစလေကိုသွင်းလင်းအောင်ကို VOA မြန်မာပိုင်းအက်ဒီတာကိုတာညိုဦးကဆက်သွယ်မြင်းမြန်းထားပါတယ်ရှင်
။ကိုသွင်းလင်းအောင်ရေအခုမနေ့တုန်းကပေါ့နော်ဒီအမေရိကန်သမ္မတအင်ဖြူတော်မှာရှိတဲ့မြို့သားလူမျိုးအကြံပေးဆူဇန်ရိုက်နဲ့ဒီကိုသွင်းလင်းအောင်တို့ဒီအာဆီယံနိုင်ငံတွေကတက်လာတဲ့လူမှုရပ်ဖက်ဖွဲ့စည်းကကိုစလေနဲ့တွေ့တယ်လို့ကျွန်တော်သိရပါတယ်ခင်ဗျာ။အဲ့တော့ကိုသွင်းလင်းအောင်အနေနဲ့ဒီမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ပေါ့ဒီဆူဇန်ရိုက်ဆိုဘာတွေများဆွေးနွေးဖြစ်ပါလဲ
အဓိကတော့ဗျာဟိုကျွန်တော်တို့စီမှာဒီယူကော့ဝဲပြီးသွားတဲ့အခါကျတော့ဒီဘာပဲဖြစ်ဖြစ်ကျွန်တော်တို့ဒီအတိုက်ခံပါတီပေါ့နော်ကျွန်တော်တို့ဒီဟို NLD ပါတီကအားလုံးအများစုနိုင်ရသွားတယ်ဆိုတော့တော်တော်များများဒီပြင်ပနိုင်ငံတွေကဒါပွဲပြီးသွားပြီပေါ့နော်မြန်မာပြည်မှာတော့ဒီဒီမိုကရေစီကတော့ဟိုရသွားပြီဆိုတဲ့ပုံစံမျိုးမြင်နေတဲ့အမြင်မျိုးတွေရှိရပေါ့ဆိုတော့အဲ့ဒီပုံမှာဝေဝါမှုမရှိအောင်လို့ကျွန်တော်အဓိကထားပြီးပြောခဲ့တာပါဆိုတော့ဒီစစ်တပ်ကဟိုစစ်တပ်ရဲ့ထိန်းချုပ်မှုတွေပေါ့သူဝန်ကြီးဌာန၃ခုကင်ထားတာတို့เนาะနောက်ပြီးတော့ဒီနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီမှာကင်ထားတာတွေအဲ့ဒါတွေရှိသေးတယ်ဆိုတော့ကျွန်တော်ထောက်ပြတယ်နောက်ပြီးတော့အဲ့ဒီအတွက်ကြောင့်မို့လို့ကျွန်တော်ဒီ CSO တွေပေါ့ CSO တွေအတွက်လည်းဒီစိန်ခေါ်မှုတွေရှိနေနိုင်တယ်နောက်ဒီဘာသာရေးနဲ့ပတ်သက်တဲ့ပြိပခါတွေအဲ့ဒါတွေလည်းဒီဖန်တီးမှုတွေရှိနေတော့မယ်နောက်တစ်ခုကျွန်တော်အဓိကထားပြောတော့ဒိုင်းနာကိစ္စပါဒီငြိမ်းချမ်းရေးနဲ့ပတ်သက်ရင်လည်းခုနကကျွန်တော်တို့အားလုံးလည်းမပါဝင်နိုင်ဘူးအဲတလုံးအလုပ်သွားတယ်ကျွန်တော်ညီလာခံညီငယ်ညီလာခံပါလေအားလုံးမပါနိုင်တဲ့ပြင်တိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုတော့ထုံးစံတိုင်းဒီလူခွင့်ချုပ်ဖို့မှုတွေလည်းဆက်ရှိနေတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီမြေယာနဲ့ပတ်သက်တဲ့ဟာပေါ့မြန်မာနိုင်ငံမှာဆိုတာဟိုအကြီးအဆုံးပြဿနာတစ်ခုလည်းဟိုအပါဝင်ပေါ့နော်ဆိုတော့မြေယာပြဿနာတွေလည်းရှိနေတယ်ဆိုတော့နောက်ပြီးတော့နောက်ဆုံးဒီပေမဲ့ဒီအရေးကြီးဆုံးလို့လည်းပြောလို့ရတော့ဒီနိုင်ငံရေးကျင်းသားတွေပေါ့ဒီចောင်းသားတွေဖန်ခံထားရတယ်အခုဒီမလွတ်သေးဘူးဆိုတာအဲ့ဒါတွေကျွန်တော်အဓိကထားပြီးတော့ပြောခဲ့တာပါ
ဟုတ်ကဲ့ကိုသူနည်းအောင်ဆွေးနွေးရခြင်းမှာအချက်ပေါ်မှာ Susan Rush ဘက်ကဘာတွေများပြီးကုန်ထုတ်လဲဘာတွေများတုံ့ပြန်လဲ
ကျွန်တော်ကဘာပြောရရှိလဲဆိုတော့ di tu eh di pima thare di peso ye yu mu le bo a yo tchu sat kain tha de ne bo ba so di tat ne patat de chrony de la tat ne set bi yo ho patat ne chrony shi nai ne lo pyo de a lo a hi bo ma tu me de ba a hi sanction ne patat bi yo blo chin ni myo ma sanction ni tha de ne le bo no a lo myo me ya shi na tu ko energy ni ne yo di sanction tha ma so de poun myo energy so ya ni ne pyo la nai de la bo a hi na khu chano ho me de ba a dik ga chano mhat mi ya lo ဆိုတော့ကျွန်တော်ကတော့ပြောလိုက်တာက sanction ကိုပဲခြေနေမှာထားရမယ်ဆိုတော့ကျွန်တော်တို့မေးဖို့တော့မလိုဘူးလေသူတို့ကိုယ်တိုင်ကဒီချက်ဒီချက်ဒီချက်ဒီလိုမျိုးချိုးဖောက်မှုတွေရှိလို့ sanction ထားပါတယ်လို့သူတို့ကပြောခဲ့တဲ့အခါကျတော့အဲ့ဒါတွေနဲ့ပဲပြန်ချိန်ညှိပါလို့အဲ့လိုလူခွင့်ချိုးဖောက်မှုတွေဆက်ရှိနေရဆိုရင်တော့ထားပါတော့နောက်တစ်ခုက NA နဲ့ပတ်သက်ပြီးတော့ကျွန်တော်ကပြောတာအစိုးရတရားနေနေကတော့အဲ့လိုမျိုးပြောဖို့ဆိုတာတော့သိပြီးတော့ဟိုအဆင်ပြေမယ်မထင်ဘူးလို့ကျွန်တော်အထင်တော့ဆိုတော့ကျွန်တော် CSO တွေကတော့ဒါကလူအပ်တယ်ထင်လို့ဒါပြောတဲ့နယ်ထင်လို့ပြောတာပဲဆိုပြီးအဲ့လိုမျိုးကျွန်တော်ပြန်ပြောပြပါတယ်
ဟုတ်ကဲ့နောက် American ဆူရဘက်က sanction နဲ့ပတ်သက်လို့ပဲဖြစ်စီနောက်မြန်မာနိုင်ငံနဲ့ပတ်သက်လို့မူဝါဒနဲ့ပတ်သက်လို့ဖြစ်စီရည်တည်ချက်တစုံတရာပြောပါရှိပါလား
သူကပွင့်နေပြောရင်သူစားရောက်လာနေရလဲပြောတယ်ဗျာသူကဒီစနီးလဲမှာလုံမဲ့ပွဲကိုနည်းနည်းဒီဟိုချိန်ညှိဖို့အတွက်ကျွန်တော်စီအတန်အောင်ကြားနေတာဆိုသူကျွန်တော်စီအတန်တွေပဲသူယူချင်တယ်ပေါ့နော်ဆိုတော့တောက်လျှောက်တော့သူနားထောင်တာများတယ်ဗျာတချို့လဲကျွန်တော်ဘက်ကတချို့မေကွန်းလေးပြန်ပြီးရပါရောရှိပါတယ
်အခုကဆယ်နိုင်ငံကဒီရပ်ဖက်အလူဖွဲ့စည်းကကုစရိန်နဲ့တွေ့ရဆိုမြမအရင်နဲ့ပတ်သက်လို့ဘယ်လောက်ထိစိတ်ဝင်စားမှုပြပါလဲ
ခုနကပြောလို့ပေါ့ကျွန်တော်ပြောတဲ့အချိန်မှာတော့သူကမေကွန်းနှစ်ခုသုံးခုလောက်ပြန်ပြီးရတယ်အဲကျန်တဲ့လူတွေနဲ့ပြောတဲ့အခါမှာတော့မေကွန်းသိပ်ပြီးတော့ပြန်ပြီးတာမျိုးတော့မရှိဘူးပေါ့နော်ဆိုတော့ဒါပေမဲ့သူပုံစံကတော့ဒီဆယ်နိုင်ငံလုံးပေါ်မှာဟိုညီလူညီမျှသူကဟိုစိတ်ဝင်စားမှုပြနေတဲ့သဘောမျိုးတော့အဲ့လိုပုံစံမျိုးတော့သူကပြနေတယ်ဗျာ
အခုကဆယ်နိုင်ငံကဒီရပ်ဖက်လူမှုဖွဲ့စည်းကကူစလေတွေအနေနဲ့လာကြတယ်ဆိုတော့ဒီအဆီဇင်ကိုအမေရိကန်ဆူရဘက်ကဆီဇင်လို့သိရပါတယ်ခင်ဗျာအဓိကခီးစဉ်ရဲ့ရွေချက်ကဒီအင်ပီရိုတမရအင်ပီရိုနဲ့ပဲတွေ့ဖို့လားတခြားဘာဆီဇင်ရှိပါသေးလဲ
အဓိကရွေတာကတော့ခုနပြောလို့ပဲဆန်နီလဲမှာသူကဒီအာဆီယံကောင်းဆောင်နေတွေ့မယ်အာဆီယံနဲ့ဒီအမေရိကန်နဲ့ဂျာမန်မှာဘာတွေဆက်လုပ်မလဲဘာညာဆိုပြီးပြောကြမယ်ဆိုတော့ကောင်းဆောင်တွေတစ်ဖက်တည်းအတန်အောင်ပဲမယူဘဲနဲ့ကျွန်တော်ဒီရက်ဖက်အဖွဲ့အစည်းတွေဘက်ကအတန်အောင်လဲယူခြင်းနဲ့ဆိုရဲရည်ချင်တယ်လို့လို့တာဒါပေမဲ့ကျွန်တော်ဒီကိုရောက်တဲ့အခါကျတော့၃ရက်အစီအစဉ်သွားရတယ်ဗျဒီအင်ဘီရောနဲ့တွေ့ရတော့အဓိကဟိုအစီအစဉ်တစ်ခုပေါ့ဒါပေမဲ့ကျန်တာကတော့ဒီမှာရှိနေတဲ့ Human Rights Watch တို့တခြားအဖွဲ့အစည်းတွေပေါ့နော်သူတို့နောက် Think Tank တွေပေါ့အဲ့ဒီအဖွဲ့တွေနဲ့ CSIS နဲ့အဲ့ဒီအဖွဲ့တွေနဲ့လဲတွေ့ရတယ်ကျွန်တော်ဒီနေ့ဆိုရင်ဒီ Senate ကသူတို့ဒီနိုင်ငံရေးကော်မတီနဲ့လဲတွေ့ရတယ်ဆိုတော့နောက်နေ့ဆိုရင်လည်းအဲဒီသူတို့ဒီ State Department ကဒီ Official တော်တော်များများနဲ့တွေ့ဖို့ရှိတယ်ဟုတ်ကဲ့
ဟုတ်ကဲ့ကိုတူလင်းအောင်ကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
VOA မြန်မာပိုင်းအက်ဒီတာကိုတာညိုဦးမင်းမြန်ခဲ့တာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာမကြာခင်ကျင်းပတော့မယ့် American ASEAN ထိပ်သီးစည်းဝေးမတိုင်ခင်မှာ ASEAN လူမှုအခြေပြုအဖွဲ့အစည်းတို့ရဲ့အမြင်သဘောထားတွေကိုသိနိုင်ဖို့ American ဆိုရအနေနဲ့အခုလို ASEAN ဒေသတွင်းလူမှုအခြေပြုအဖွဲ့အစည်းကကိုယ်စားလှယ်တွေကိုခေါ်ယူတွေ့ဆုံနေတာဖြစ်ပါတယ်ရှင်
သမရဘာဖြစ်လာမလဲဆိုတာအဖြစ်ထွက်မဲ့ဒုတိယသမရ3ဦးကိုရွေးချယ်ရေးလုပ်ငန်းစဉ်မလ18ရက်နေ့မှာစတင်မယ်လို့ကြေညာထားပြီးပါပြီ59စလုံးကိုပြင်မလားဆိုင်းကံမလားဒေါ်ဆန်းစုကြည်သမရဖြစ်လာမှာလားမဖြစ်ဘူးလားစတဲ့မိကွန်းတွေနဲ့အပြန်အလှန်ငင်းခုန်ဆူနေတာတွေကလည်းရှိနေတာပါဒီငင်းခုန်မှာကျွန်တော်တို့သောတာရှင်တွေကရောဘယ်ဘက်ကရပ်ပါသလဲဒေါ်ဆန်းစုကြည်ဟာတကယ်ပဲသမရဖြစ်ထိုက်သူလို့ရောယုံကြည်ကြပါသလားအခုလာမယ့်စနေနေ့ညတိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးဖိတ်ခေါ်ပါတယ်
စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါစေရှင်။ View American တန်ရက်တိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA သောက်တာနေ့ညပိုင်းအစီအစဉ်ကိုည9:00ကနေ10:00အထိလိုင်းတိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်တွေအပြင်သိပ္ပံနဲ့နိဗ္ဗာန်ကဏ္ဍကိုလည်းနားဆင်ရမှာဖြစ်ပါတယ်။အမျိုးသမီးကဏ္ဍမှာနားဆင်ရမှာကတော့
I had not planned to get arrested. I had planned to do with thatHaving to end up in jail, but when I
လူခွင့်ရေမိခင်ဒီလိုတင်စားခေါ်ဝေါ်ခံရတဲ့ကွယ်လွန်သူ Rosa Parks ရဲ့မကွယ်လွန်ခင်ပြောသွားတဲ့စကားဖြစ်ပါတယ်အပြည့်အစုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုတော့သုရဆုံလင် American တခွင့်အစီအစဉ်ကိုအရင်ဦးဆုံးတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုမှာမူလတန်းပညာသင်ကြားတဲ့ဆရာဦးကျော်သိန်းစိုးကိုဆက်သွယ်ပြီးတော့အခုတစ်ပတ်သုရဆုံလင် American တခွင့်အစီအစဉ်ဖြစ်ကိုအောင်ကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ကိုကျော်သိန်းစိုးကဒီအိန္ဒိယနာပြည်နယ်ဖိုးအေးမှာပေါ့နော်ပထမတန်းတင်ကြားပေးနေတဲ့ចောင်းဆရာတယောက်ဆိုတော့ဒီပထမတန်းတင်ကြားနေရတဲ့အတွေ့အကြုံကိုအရင်စပြီးတော့ပြောပြပေးပါလား
အာပထမတန်းအကအမဒန်အရေးပါတယ်ဗျ तू ကဒီပထမတန်းမှာကဟိုစာအုပ်တွေကိုဟိုရုပ်တိရှိရှိဖတ်ပြီးတော့ဟိုအချစ်တိမိမိနားလည်အောင်ပေါ့လေဟို तू အစပြုပါပေါ့လေခုနတင်ချာတို့ဟာလားဒီစာအုပ်တွေကိုသူတို့ဖတ်ပြီးတော့နော်ဟိုကာကနာနာတွေးတော်ဆင်ရင်တောင်ဟာရုပ်တိရှိတွေးတော်ဆင်ရင်တောင်အဲ့ဒါတွေကိုအဓိကတော့ဒီပုံမြင်နေဇလားနေဟာစတိုရီတွေပေါ့လေဒီနေရာတွေကိုခလေးတွေကဖတ်ပြီးတော့နည်းနည်းနည်းနည်းတွေးတော်လာတတ်အောင်အဲ့ဒါကိုလေ့ကျင့်ဆလုပ်ပေးတဲ့နှစ်ပေါ့ဗျာ
ဟုတ်ကဲ့ foreign ကဘယ်ကျောင်းမှာသင်ပေးရလဲခင်ဗျာအတန်းထဲမှာကျောင်းသားဦးရေဘယ်လောက်ရှိပါလဲ
လက်ရှိစောက်ဝင်းမှာမူလာနန်းကျောင်းမှာတစ်ခါမှာတော့ဟိုထုတ်ခါတော့25ကနေ26ကျော်လည်း23ပေါ့လေကျွန်တော်ခါမှာ26ရှိ
ကိုကျော်သိန်းစိုးကဘယ်ဘာသာရပ်တွေကိုသင်ကြားပေးရလဲခင်ဗျာ
လိုအပ်တဲ့နေရာမှာကျွန်တော်တို့ဝင်ပြီးတော့ဝိုင်းပြီးတော့ပတ်မိုးပြီးသင်ရမယ်အခြားရှိတာဟုတ်ဆိုတော့ဒီသင်ရိုးညွတ်နှမ်းနဲ့ပတ်သက်လို့အကုန်သင်ရတဲ့သဘောမှာရှိတယ်ပေါ့ဗျာအထူးသဖြင့်သင်ချာတို့ reading ကိုကျွန်တော်တို့သင်ရတယ်ပေါ့လေ
ဒီပထမတန်းပေါ့နော်ဒီကျောင်းနေမှာကလေးတွေကိုဘယ်လိုဘာသာရပ်တွေသင်ကြားပေးရလဲခင်ဗျာဟိုဘယ်လိုပုံစံမျိုးနဲ့သင်ကြားပေးလဲ
အနုပညာတို့ဒေဂီတာတို့ဟိုကိုလည်းချမ်းဆက်ခံရေးပေါ့လေ physical education တို့နောက်တစ်ခါ media နောက်တစ်ခုကကျွန်တော်တို့ life skill ပေါ့လေအဲ့ဒါတွေကိုကျွန်တော်တို့ကလေးတွေကိုတခြားနေရာတွေကိုပြုတ်ပေးရတယ်ဟို music ဆိုလို့ရှိရင် music theory ကိုတနေ့ကို minute 50ပြုတ်ပေးရတယ်ဟိုဒီဘက်မှာတည့်ရပေါ့လေဥပမာရေကူးတင်တာတို့ဟာလားသူ့ count ပို့ရတယ်နောက်တစ်ခါအဲ့တော့ media center ဆိုရင်လည်းကျွန်တော်တို့ဟိုစာကြည့်တယ်ပေါ့ဗျာကျွန်တော်တို့ကပြုတ်ရတယ်အဲ့ဒီမှာ computer တွေရှိမယ်စာကြည့်ဟိုစာအုပ်တွေရှိမယ်စာအုပ်တွေဘယ်လိုနှားရမ်းရမလဲနောက်တစ်ခုကဟိုကွန်ပျူတာတွေကိုဘယ်လိုသုံးရမလဲကွန်ပျူတာထဲမှာရှိတဲ့ဟိုစတိုရီတို့ပေါ့ဗျာဇာတ်လမ်းလေးတွေကိုဘယ်လိုဖွင့်ပြီးတော့ဘယ်လိုနားထောင်ရလဲမီဒီယာစင်တာလို့ခေါ်တာပေါ့ဗျာပထမတန်းမှာတည်းကကျွန်တော်တို့ဆရာတွေနဲ့ခွဲခွဲပြုတ်ပြုတ်ပြီးတော့သင်တာဗျာ
ဒီအနောက်နိုင်ငံတွေမှာကလေးတွေကိုပေါ့နော်ဒီကျောင်းသင်ခန်းစာတွေမဟုတ်ဘဲနဲ့သူတို့ရဲ့ဉာဏ်ရည်ဉာဏ်သွေးနောက်ဟိုစဉ်းစားချင်းချိန်နှံ့ဆွမ်းမြင့်လာအောင်ပေါ့နော်လေ့ကျင့်ပေးရတဲ့ပတ်သက်ပြီးတော့ရှင်းပြပြပြောအောင
်ကိုယ်ပိုင်အသွေးခေါ်ဟိုမြေတောင်မြောက်ပေးတာပေါ့ဗျာအဲ့ဒါကိုတော့အဲ့ဒီစာဖတ်စာရေးတွေမှာလည်းမဟုတ်ပါဘူးအဲ့ဒီကိုလက်ချက်ခံရေးနေရာမှာလည်းအဲ့လိုပဲတေဂီတာခန်းမှာလည်းအဲ့လိုပဲနောက်တစ်ခါဟိုနုပညာခန်းမှာလည်းဟိုပဲဒီအဲ့ policy တခုလည်းတော့တော့ရပါဗျာဥပမာကိုလက်ချက်ခံရေးမှာဆိုတော့ तू ကအလှည့်ကြအရှိမထွက်ပြီးတော့ဒီချိန်ကောင်ပေါ့ဗျာ तू ကဥဆောင်ရတာပေါ့လေ तू အာ तू ပြောတာကိုအားလုံးကလိုက်လို့ကလိုက်နာခံရတယ်ပေါ့လေဟာလားအလှည့်ကြလုပ်တတ်အောင်ဟိုနောက်ပြီးတစ်ခါဟို share ပေါ့လေဟိုအတူတူပူးပေါင်းလုပ်တတ်အောင်နောက်ပြီးတော့ participate ဆိုတာခုနပူးရဲပါဝင်လုပ်ဆောင်တတ်အောင်အဲ့လားဒီပေါ့ဗျာပြီးတော့တယောက်တစ်ယောက်နဲ့ nice ပေါ့လေဟဲ့လားခုနလိုဟိုပုံမှန်ဆက်ဆံရေးကောင်းအောင်အဲ့လိုမျိုးတွေပေါ့ပြီးတော့အားလုံးလည်းပါဝင်တတ်အောင်အဲ့ဒီ skill တွေပေါ့ကျွန်တော်တို့7 minutes ကျွန်တော်က12ပြီးတင်တာဗျာနော်နောက်တစ်ခါခုနစာအုပ်ဖတ်တဲ့အချိန်မှာလည်းပဲဆရာကအဲ့ဒီစာအုပ်နှစ်မျိုးရှိတယ်ဗျာ reading မှာလည်းပဲစာအုပ်ဖတ်ပြတာနဲ့ကလေးနဲ့တယောက်တစ်ယောက်နဲ့ partnership ပေါ့လေကလေးကိုအတွဲလိုက်အတွဲလိုက်တွဲထားပြီးတော့မှဟိုဖတ်ခိုင်းတာနဲ့နောက်တစ်ခါအုပ်စုလိုက်ဟဲ့လား9ယောက်တစုခွဲဖတ်တာနဲ့3မျိုးရှိတယ်အဲ့ဒီ reading မှာလည်းတော့ဆရာရွေးတင်တာမဟုတ်ဘူးသူကတော့အကုန်လုံးတွဲပြီးတင်ကြတာပေါ့လေဥပမာဆရာကတင်နေတော့မှလည်းစာအုပ်တော့ဖတ်နေတော့မှစာအုပ်က15မိနစ်ဖတ်ရတာ ဖတ်ပြတယ်ဒီမှာကလေးတနေ့နာညတနေ့နာညကလေးတွေကိုပါမေးခွန်းပေးကြတယ်ဘယ်နေရာမှာသူတို့ဟလာတနေ့နာပြီးဘလို့ထင်းနေဘလို့ထင်းနေဘလို့ထင်းနေဆိုတော့ကလေးတွေကိုလည်းမေးမြန်းခွင့်ပေါ့ဗျာအဓိကတော့ dialogue ပေါ့ဗျာအဲ့ဒီအတွေ့အကြုံကိုသူကမူလာတန်းကနေစတာဟုတ
်ဒီမူလာတန်းအရွယ်မှာရောဂီတကိုဘလို့သင်ကြားပေးပါလဲ
ဒီလက်ရှိမူလာတန်းမှာတော့ဒီပထမတန်းမှာတော့ဒီသူကနည်းနည်းလေးနှိမ့်တော့ပါတော့ပါတယ်မိနစ်90ပဲပါမယ်အဲသို့တော့ပင်တဲ့နေရာမှာပထမဆုံးအဲဒေတာကိုအနိုင်အမြင့်ပေါ့ဗျာခုနတချင်းကိုဟာလာနည်းနည်း pop နဲ့ဟိုနည်းနည်း soft ဖြစ်တာပေါ့ဗျာအဲ့လိုမျိုးလေးတွေနောက်တစ်ခါခုနကျွန်တော်ပြောသလိုပေါ့လေဒီ Christmas နေ့ချင်း Christmas တချင်းကိုပြိုင်လူစုကြမယ်ဟာလာအလဲကြဆိုမှတချို့ကလည်းမိနစ်နေရာမှာယူချို့ကလည်းနေ့နေ့နေရာမှာတောင်းယူအတာပေါ့ဗျာအတန်လေးနားဟုတ်ဆိုတော့ဒီငငယ်လေးတွေကဒီကိတာကိုရင်ပါစီလို့တဲ့ဆန္ဒနဲ့ဆိုတော့ငငယ်လေးတွေကဝါသနာပါအောင်ငငယ်လေးတွေကထိတွေ့မှုရှိအောင်ဒါကြမ်းမဲ့ဆီတွေ့မှုရှိအောင်အနောက်ချင်းပါပေါ့ဗျာလင်းကသူတို့ high school ရောက်တော့ချင်းတော့ချိန်နဲ့တက်ပြီးတော့ဟဲ့လားဟိုသိတဲ့ရှင်ကြီးခုနလူပညာရှင်ကြီးဖြစ်လာရင်တော့လည်းတပိုင်းပေါ့လေစောစောလေးငငယ်ရွယ်ရွယ်လေးကမြေတောင်မြောက်ပေးဖို့ဟိုရင်းနှီးပြုံနေထားတဲ့ပုံစံမှာရှိတယ်လို့ကျွန်တော်မြင်တယ်ပေါ့ဗျာဒီတိကျတဲ့ပြတယ်လို့
4 in 1ဆိုရင်မြန်မာပြည်ကလာရောက်အခြေချနေထိုင်တဲ့သူတွေကလည်းများတော့အဲ့ဒီဒီမြန်မာကလေးငယ်တွေရဲ့အခြေအနေကိုပြပြပြောအောင်ခင်ဗျအ
မြဲတွေ့ရတယ်အတန်းတိုင်းလို့လို့မှရှိတယ်အကြောင်းတိုင်းမှလည်းရှိတယ်ဟိုเจ้าပုံမှာမူတည်တယ်ချို့မြန်မာကလေးများတဲ့နေရာမှာဆိုရင်ယာနဲ့ရှိတယ်ချို့เจ้าမှာဆိုရင်အယောက်30လောက်ရှိမယ်အဲ့ဒါတော့ဟိုသူတို့ရဲ့နေတဲ့နေရာပေါ်မှာမူတည်တယ်နောက်တစ်ခါမြန်မာတွေများနေတဲ့နေရာပေါ်မှာမူတည်တယ်เจ้าတိုင်းမှာတော့ရှိတာအမှန်ပါပဲကျွန်တော်တို့လက်ရှိနေတဲ့เจ้าမှာလည်းရှိတယ်ကျွန်တော်တင်းတဲ့ဆိုင်ကနေမှာလည်းရှိတယ်အခန်းတိုင်းလို့လို့တွေ့ရတယ်မြန်မာကလေးတွေအ
ား
လုံးရင်မာတယ်လေးမာတယ်ယူတည်တယ်စာကျိုးကြတယ်တင်ချာတအားတော့တယ်မြန်မာကလေးတိုင်းကတင်ချာမှာအားသာတယ
်အမေရိကမှာမြန်မာတွေအပါဝင်အာရှသားတွေတော်တော်များများတင်ချမှာတော်တယ်လို့နာမည်ကြီးကြရနော
်ကျွန်တော်ထင်တာကဒါဟိုနံပါတ်1ကကျွန်တော်တို့ကနည်းနည်းမြန်မာနိုင်ငံမှာလဲတင်ချရုပ်ပေါ်လို့အလွတ်ကျက်တာတွေပဲလုပ်တယ်ဟိုခုနဟိုအလီရုပ်ပေါ်လို့ဆိုရင်တန်းတုံးတော့ပဲကဟိုကောင်းကောင်းပိုင်နေပြီဗျာအုံနောက်နဲ့တွေ့ပြီးပါလေကျွန်တော်တို့ကပြီးတော့လက်တွေ6တွေပါကျွန်တော်တို့အတုံးချတာဟိုကျွန်တော်တို့မိသားစုကလဲအဲ့ဒီဘက်မှာသူတို့ပူပီကုညီပန့်ပိုးနိုင်တာကိုသိရတယ်ဥပမာစာအုပ်ပါတွေပဲဖတ်လို့ရှိရင်မိသားစုကတိတ်မနိုင်အင်္ဂလိပ်စာအုပ်ဆိုတော့လေသူတို့လဲတိတ်ပြီးတော့ဟိုပါမူလားသိမနိုင်ဥမာအင်ကြာလေးပါလေပေါ့ဗျာအထူးသဖြင့်တော့လေအတင်ချာစလို့လာလို့ရှိရင်တော့မိပါလေတဲ့သူတို့ဝိုင်းလုံးပေးနေတာများတယ်ဗျာမိပါတော်များများအတင်ချာဦးတော့ဟိုကောင်းကောင်းပန့်ပိုးနေမှာတွေ့ရတယ်နောက်တစ်ခါအလီလေးပါလေဆိုလို့ရှိရင်ကလေးတွေကမေးရတယ်မိပါတွေကတောက်ဆိုသူတို့ဖြီးနေတယ်သူတို့ကငငယ်လေးတွေကမြန်မာနိုင်ငံမှာအလွတ်ကျက်လာတဲ့အချိုးမြက်တွေဖြစ်ကောင်းဖြစ်နိုင်တယ်သူတို့နောက်တစ်ခုကလည်းပဲဒီเจ้าနေမှာကဒီဟိုအလီတို့ပါတို့ဟိုချို့เจ้าတို့များများမတင်ဘူးဗျာဟိုတုံးတဲ့လောက်တည်းကမတင်တော့အမှန်ဆိုရင်တုံးတဲ့မှာအပြက်ရှင်းရမှာပေါ့ဗျာမြန်မာနိုင်ငံမှာဆိုတော့သူငယ်တဲ့တန်းလောက်တွေကဒီတန်းတန်းလောက်တွေကဒီအလီကိုအကုန်လုံးလိုရထားပြီးရဆိုတဲ့ခါကျတော့ဟိုတင်းချမှာဟိုမိဘတွေကကူညီနေတာတပိုင်းနောက်တစ်ခါဟိုအလီဘာတွေဟိုဟလာမိဘတွေလည်းကြက်ဖို့အားပေးတာတပိုင်းနော်ဟိုနောက်ပြီးတော့ဟိုတင်းချကဟိုမြန်မြန်စာဖတ်ပြီးတော့မြန်မြန်အင်္ဂလိပ်စာစကားနားလည်စာသိမလို့လေသူကပို့ဆောင်มาနေမယ်ဟလာကနားနေပါတော့ဒီကနားနေကိုဖမ်းပြီးတော့ဟိုဒါပေါ်တရားကိုနားလို့တွက်လိုက်လို့ရှိရင်သူအဖြေထွက်တာပဲဆိုတော့သူတင်ချာမှာကြတော့ဟိုစိတ်နားလေကြမလို့ပဲနဲ့အဖြေရနိုင်တဲ့ခါကြတော့အဲ့ဒီအချက်ဒီကြောင့်မြန်မာကလေးတွေတင်ချာမှာအားတာလာတော့ကျွန်တော်ချင်းပါတယ
်ဟုတ်ကဲ့ပါကိုကျော်သိန်းဆိုရင်အခုလိုဖြေချပေးရတဲ့ကျေးဇူးတင်ပါတယ်ဟိုနောက်မကြခင်မှာလဲပဲဒီကလေးတွေအနေနဲ့ပညာသင်ကြားမှုအခြေအနေနောက်သူတို့မိဘတွေရဲ့ပံ့ပိုးမှုပေါ့နော်စတဲ့ဒီအကြောင်းတွေကိုကျွန်တော်ထပ်ပြီးတော့မေးမြန်းပြရစီခင်ဗျအခုတော့ဒီလောက်ပါပဲခင်ဗျကျေးဇူးထူပါ
ကိုအောင်စုစည်းတင်ဆက်တဲ့သုရဆောင်နဲ့အမေရိကန်တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်ကျွန်တော်တို့ရေဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
VOA မြန်မာပိုင်းအစီအစဉ်ကိုစာရေးဆက်သွယ်ကြဖို့သောရရှင်တွေကိုဖိတ်ခေါ်ပါရစေ။အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်အလှည့်ရောက်ပါပြီ။ဒေါက်ခင်မြတ်တက်ကစူးစီးတင်ဆက်ထားပါရစေရှင်
။ဒီတစ်ပတ်တော့ရ
ရေးပေးဝယ်တဲ့ဆင်နယ်မှာရေးပိုက်တွေကိုအသုံးပြုရမှာကြုံရတတ်တဲ့အန်ဒီရီအကြောင်းကိုပြောပြပေးမှာပါ။ American နိုင်ငံအနောက်အလယ်ပိုင်း Michigan ပြည်နယ်ထဲမှာရှိတဲ့ Flint မြို့ကလေးမှာတောက်သုံးရေတွေခဲစိတ်တင်နေတာမို့ဒေသခံ3000လောက်အတွက်ရေးတန့်ဘူးတွေရေးစစ်နဲ့ရေးတန့်စစ်ဆေးတဲ့ကိရိယာတွေဖြန့်ဝေဖို့အတွက် January လဆန်းမှာအမျိုးသားကာကွယ်ရေးဌာနကတပ်ဖွဲ့ဝင်80လောက်ဆေးလွတ်ပေးခဲ့ရပါတယ်။ရေးပိုက်ကနေလာနေတဲ့ရေရဲ့အယောင်နဲ့အနှံ့သက်ထူးခြားတာကိုသတိထားမိကြလို့တိုင်တန်းခဲ့ပေမဲ့တာဝန်ရှိသူတွေအရေးတရမလုပ်ခဲ့တဲ့အတွက်တစ်နှစ်လောက်ကြာမှမြို့ကန်ကလေးငယ်တွေတွေ့တယ်ခဲစိတ်မြင့်မားနေတာတွေ့ခဲ့ရတာပါ။အရင် Detroit ကပေးဝေတဲ့ရေကိုတုံးနေရကနေ Flint မြစ်ထဲကရေကိုပြောင်းပြီးပေးဝေရကနေအခုလိုဖြစ်ပွားခဲ့တာပါ။ခဲပိုက်ကြီးပိုက်တွေအတွက်Auto phosphate လို့ခေါ်တဲ့ပိုက်ကိုမစားစေတဲ့ဆေးမထည့်ပဲမြေရေကိုဝေမိသလိုရေထဲမှာ coliform လို့ခေါ်တဲ့ bacteria တွေရှိနေတာမို့ရေကိုတန့်စင်တဲ့ chlorine တစ်မျိုးကိုထည့်ပေးရကနေဓာတ်ပြုတ်မှုတွေပိုးပြီးဖြစ်စေတာကလည်းတကြောင်လို့စစ်ဆေးတွေ့ရှိခဲ့တာပါဒီလိုရေပိုက်တွေရဲ့အန်ဒီယန်နဲ့ရေပေးဝေရမှာသတိပြုတင်တာတွေကိုတဘာဝဝန်းကျင် engineer ဒေါ်အေးကြီးကိုမေးကြည့်ပါတယ်
ကျမအနေနဲ့အထူးပြုပြီးတော့ပြောချင်တာကတော့ခဲနဲ့ချင်းညီပေါ့နော်ဒီတဲ့ကိုပြောင်းဝင်လို့ရှိရင်လူတွေကိုအနေရဖြစ်တတ်တယ်ဆိုတဲ့အကြောင်းကိုပြောချင်ပါတယ်အဲ့တော့ရေပိုက်တွေရဲ့ရာဇဝင်လေးကိုနည်းနည်းလေးပြောပြချင်ပါတယ်ဒီရေပိုက်တွေကိုခဲနဲ့လှုပ်တာရောမခစ်တွေကစပြီးလှုပ်တာလို့တွေ့ရပါတယ်အဲ့လိုလှုပ်ဖြစ်တာလည်းဘာကြောင့်လဲဆိုတော့ခဲနေရပျော်လဲပျော်တယ်အပြားလဲလှုပ်လို့ရတယ်ဂီဟေးဆော်ပြီးပိုက်ပြုံနေလဲပြန်လှုပ်လို့ရတယ်နောက်မှတ်ကလည်းထင်းမိနဲ့တိုက်လဲလို့ရအောင်ဒီနေ့နဲ့နေတော့သူ့ကိုသုံးချလို့ကောင်းတယ်ဒီလိုတုံးဝင်တဲ့ကြောင့်မလို့လို့တုံးလာလိုက်တာ1936နှစ်တခဲပိုက်တွေစုံးလာတယ်။နောက်80ပိုင်းအလယ်လောက်ကခဲပိုက်တွေမတုံးတော့ဘူးတဲ့။ဘာလို့ဖြစ်တာလဲဆိုတော့ခဲတွေကရေထဲကိုပျော်ဝင်တတ်နိုင်တယ်။ဘလို့ပျော်ဝင်လာလဲဆိုလို့ရှိရင်ဥမာရေထဲကနေပြီးတော့တိုက်စားတတ်တဲ့ပါဝါရှိခဲ့တဲ့ရေထဲမှာပျော်ဝင်နေတဲ့အောက်ဆီဂျင်နောက်ပြီးတော့ pH လို့ခေါ်တဲ့ acid တတ်တွေကိုပြတဲ့ခင်ကနားကလည်းနေနေမယ်ဆိုလို့ရှိရင်
တကယ်လို့ရေထဲမှာ acid တတ်နည်းနည်းများနေမယ်ဆိုရင
်ဟုတ်ကဲ့ပြီးတော့ဒီဟာတွေကဒီဟာတိုက်စားပြီးတော့အဲ့ရေပိုက်တွေကနေပြီးတော့ခဲတွေကထွက်လာပါတယ်ပြီးတော့အဲ့ခဲတွေကသိမြင့်သွားလို့ရှိရင်ဥပမာခလေးရောကြီးရောဒုက္ခဖြစ်တယ်ဥပမာဆိုရင်ခဲကြောင့်ကိုယ်ကာယအဖြစ်တော့တကောင်ညာနာအဖြစ်တော့ဖွံ့ဖြိုးမှုတွေမှာလည်းနှေးသွားတယ်ဆိုတာတွေ့ရတယ်စိတ်အာရုံကလည်းတိတ်မဆူဆိုင်နိုင်ဘူးနောက်ပြီးတော့စာတင်ချနိုင်တဲ့အရေးချင်းတွေနှိမ့်ကျသွားတယ်ဒါတော့တစ်လုံးဖြစ်သွားတာပေါ့အ
ဲ့ဒါခဲပေါ့နော
်ဟုတ်ကဲ့ခဲ
နောက်ပိုက်တွေမှာတခြားသုံးတာခဲပြန်ကြီးပိုက်တွေကြတော့
ဒီကြီးပိုက်ကလည်းပြဿနာရှိတယ်ပြာရှည်ထိတွေ့မယ်ဆိုရင်သဲတွေကြောက်ကက်တွေကိုထိခိုက်နိုင်တယ
်တကယ်လို့ခဲပိုက်တို့ကြီးပိုက်တို့မသုံးမယ်အခုဆိုရင်ပလတ်စတစ်ပိုက်တွေရတယ်ဆိုတော့ပလတ်စတစ်ပိုက်သုံးရော
ပလတ်စတစ်ပိုက်ကလည်းနေရာတကာကိုသုံးလို့မရပါဘူ
းအပူချိန်မြင့်ပေါ့
အပူချိန်ကတော့ဒီရဲ့အစံတည်းဘလို့ရှိတယ်လဲပေါ့နော်အမျိုးမျိုးရှိရပြီအခုဖြစ်တာကခဲတို့ကြီးပိုက်တွေကပိုက်တစ်ခုနဲ့မကသေးဘူးလေပိုက်ထက်မှပါပါလဲဆိုတော့ကိဟေးဆက်ထားတဲ့နေရာရှိတယ်နောက်ပြီးတော့အဆောက်အဦတွေမှာလည်းအသေးတက်ထားတဲ့ရေချိုးကန်တို့တိုင်ကြီးတို့ထားတဲ့အစုံဆောင်လေးလို့တော့ fixture လို့ခေါ်တယ်အဲ့ဒါတွေကလည်းခဲတွေလည်းပျော်ထွက်တာပေါ့အဲ့နောက်ပြီးတော့ခဲမရှိအောင်ဆိုပြီးတော့အခုကြီးပိုက်တွေသုံးတယ်ကြီးဝါပေါ့နော်ကြီးဝါဆိုတော့ကြီးသွန်းနဲ့ရောလိုက်တာပေါ့နော်အဲ့တော့ကြီးပိုက်တွေကလည်းပျော်ထွက်လာတာပေါ့နော်ဒီမှာဆိုလို့ရှိရင်တော့တတ်မှတ်ထားတာရှိပါတယ်အန်ရီကင်းတော့တောက်သုံးရီရရှိ1996ခုနှစ်လောက်ထဲတတ်မှတ်ထားတယ်အဲ့ထက်မှခဲဆိုလို့ရှိရင်လုံးဝမပါဘူးကြီးနေကြတော့တိတက်မှ3မီလီဂရမ်ပါလီတာအဲ့ထက်မကျော်ပါဘူးပေါ့နော်နောက်ပြီးတော့အဲ့ရေပွေပိုက်တရားထင်တာလည်းမကသေးဘူးသူဖတ်တဲ့ငကိုနေတိုင်းလဲသဘာဝမှာရှိနေတဲ့ကြီးနေပါရဲ့ဥပမာဆိုလို့ရှိရင်ကြီးနေမိုင်းတူလာရပါဆိုကြီးနေကကြီးတဲ့ကြောက်ပါမိခဲရလဲဒီတိုင်းနဲ့ရှိပါတယ
်ဆိုတော့တောက်သုံးရည်အတွက်ကိုဘယ်လိုဆန်နေများတတ်မှတ်ထားပါလဲဘယ်လိုပိုက်တွေနဲ့ပေးရမလဲဘယ်လိုပုံစံပေးရမလဲလို့တတ်မှတ်ထားပါလဲ
ပိုက်တွေကတို့ဒီမှာ EPA ဆိုတဲ့ဘာဝပုံမှန်ချင်းအကာအကွယ်ရေးအစိုးရဌာနကတော့ခဲနဲ့ကြီးပိုက်များအတွက်ဆိုပြီးစီမင်းနေထားထားတဲ့ပိုက်တွေကခဲတွေကြီးတွေပေါက်ထွက်လာပြီဆိုပိုက်တွေဖြတ်ပြီးတော့လဲရမယ်ပေါ့နော်နောက်ပြီးတော့လည်းပကံစီးတဲ့ဆက်တို့ပါလို့အဲ့မှာသုံးတဲ့ပိုက်ဆက်တဲ့ပစ္စည်းတွေကိုပေါ့နော်ဘယ်လိုလုပ်ရမလဲဆိုတာသူ့အပိုင်းနဲ့သူထားထားတာရှိပါတယ်
မြန်မာနိုင်ငံမှာရေပေးနေတဲ့ဆနစ်နဲ့ပတ်သက်ပြီးတော့သတိထားစရာပါရှိပါလ
ား။ဒါလည်းဗမာပြည်မှာကတချို့လူတွေကတော့မြို့ဝနဲ့ရေတရရပါတယ်။တချို့ကတော့ရေတွင်းထဲကနေတမမလို့ရှိနေမြေအောက် OEC ကနေရေယူပြီးကိုယ်ရှိတွေ့တယ်ပေါ့နော်။အဲ့ဒီခါမှာဗမာပြည်ရဲ့ပိုက်တွေကအမတန်မှဟောင်းနေပါလိမ့်။ကိုဝင်ဆောင်တဲ့လူပဲဖြစ်ဖြစ်ကလေးကိုအကျိုးတိုက်ကျနေနေမိခင်ပဲဖြစ်ဖြစ်တန့်နိုင်လို့ရှိရင်တော့သွေးကိုစစ်တင်ပါတယ်။သွေးထဲမှာခဲတွေဘလောက်များများနေလဲဆိုစစ်တင်တယ်။အနည်းဆုံးတော့ကိုယ်ရေကို H ပေါ့နော် ထဲမှာ hydrogen ion တွေဘယ်လောက်ပါမလဲဆိုရပြတဲ့တိုင်းတာပြောပါတယ် pH 14မှာအလဲရ9ဆိုလို့ရှိရင်တော့ဒါရေက acid တယ်မရှိဘူးပေါ့နော်တကယ်လို့ pH က9ကအောက်မှာဆိုလို့ရှိရင်တော့သူက acid များနေပြီလို့သိပါတယ်တကယ်လို့9ထက်ကျယ်သွားလို့ရှိရင်လည်း alkali ဆိုတဲ့စားတွေဖြစ်စေတဲ့ဓာတ်ကလည်းများတယ် alkali ဓာတ်ကလည်းပြင်းလို့ရှိရင်လည်းသူကလည်းတိုက်စားတတ်ပါတယ်အဲ့တော့အနည်းဆုံးတော့ pH ကိုစမ်းသပ်တဲ့နဲ့နောက်တစ်ချက်ကလည်းကိုယ်အိမ်ထဲမှာပဲကိုယ်ပြန်ပြီးတော့ပိုက်လိုင်းတွေကိုကြည့်ပါကြည့်ရင်မြင်ရတယ်ဥပမာပိုက်လိုင်းကတစ်ခုနဲ့တစ်ခုပိုက်တွေတစ်ခုနဲ့တစ်ခုဆက်တဲ့နေရာမှာအစွန်းအထင်းတွေရှိနေသလားနော်အစွန်းချင်းလေးရှိနေဆိုတော့တိုက်စားလာတဲ့သဘောပေါ့နော်ရှိနေပြီဆိုလို့ရှိရင်လဲပေးပါနောက်ပြီးတော့ကိုယ်နဲ့နီးတဲ့နေရာရေရတဲ့နေရာမှာရောဒီဓာတ်ပစ္စည်းပါနေသလားပေါ့နော်အဲ့လိုဘယ်လိုရှိတယ်လဲဆိုတာကြည့်ရမယ်အစိုးရဌာနဆိုလဲမေးပါရေတံဘူးတောက်တယ်ဆိုရင်တော့ရေတံဘူးကုမ္ပဏီကိုမေးပါတစ်နှစ်ကိုဘယ်နှခါဘာတွေကိုစမ်းသပ်နေတယ်လဲအဲ့စမ်းသပ်တဲ့ခါမှာပြည့်တက်နေတဲ့အရာတွေဘာရှိနေလဲဘာဆန်ကျင်ဆန်ကျုံနေလို့တယ်လဲဆိုတာကိုမေးဖို့လိုပါတယ်
ဒီတော့ကိုသုံးနေတဲ့ရေချောင်းကိုကိုယ်တိုင်သိအောင်လုပ်ဖို့လိုတာပေါ့နော
်အဲနောက်ပြီးတော့ပိုက်တွေဆိုရင်မေးဖို့လိုပါတယ်ပိုက်ကဘယ်လိုပိုက်ညို့လဲတက်နိုင်လို့ရှိရင်လည်းအိမ်ဆောက်တယ်ပဲဖြစ်ဖြစ်ရေပိုက်ပြင်တယ်မှာပဲဖြစ်လို့ဆိုရင်ခဲပါတဲ့ကဟေလည်းမသုံးပါနဲ့ခဲလည်းမသုံးပါနဲ့ဘာတွေသုံးတယ်လဲဆိုတာကိုသိအောင်စူးစမ်းပါမေးပါအဓိကကတော့ပိုက်တွေမှာတန်ကြီးတက်တာမျိုးပေါ့နော်ပေါက်ပြဲနေတာမျိုးအဲ့ဒါကိုအဓိကရတာကရောပြောင်းသွားတာလားဘယ်လိုနေတယ်လဲကိုရေတွင်းရှိရဆိုလဲရေရမဲ့အရင်မြစ်ကမှာဘာဖြစ်နေတယ်လဲဆိုတာကိုကြည့်ဖို့လိုပါတယ်။အဲနောက်ဆုံးမိအနေနဲ့ကတော့ဗာလဲဆိုရင်ကိုမှရှိရပြည်သူ့လက်တော်ကိုစလဲပဲဖြစ်ဖြစ်ရက်ခွက်အုပ်ချုပ်တဲ့လူပဲဖြစ်ဖြစ်ရှင်သူတို့ကိုသွားပါနောက်ပြီးရက်ခွက်ထမှတ်လူရဲ့ရှိတဲ့အားလုံးကိုလည်းစုပြီးတော့တိုင်တင်ရဒီရေးကိုတော့အထက်ကိုတင်ပြမယ်ဆိုတော့တင်ပြပါပြီးတော့ပြည်သူ့ကျန်းမာရေးနဲ့ပတ်သက်တဲ့လူတွေကိုလည်းဆက်သွယ်ပါကြားရတယ်ရှိလို့ရှိရင်ပြောစေချင်ပါတယ်
တဘာဝဝင်းချင်အင်ဂျင်နီယာဒေါ်ဤကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်အမေရိကန်ပြည်ထောင်စုမှာဖေဖော်ဝါရီလကို Black History Month လူမဲသမိုင်းတင်လဖြစ်သတ်မှတ်ထားပါတယ်။လူမဲတွေရဲ့သမိုင်းမှာထူးခြားလာတဲ့ပုံကူတွေနဲ့အထင်ရှားဆုံးအမျိုးသမီးကြီးကတော့ Rosa Parks ပဲဖြစ်ပါတယ်။လွန်ခဲ့တဲ့60နှစ်ကလူဖြူလူမဲအသားအရောင်ခွဲခြားရေးဝါဒကိုကန့်ကွက်ခဲ့တဲ့သာမန်လူမဲအမျိုးသမီးတဦးရဲ့တတိရှိလာတဲ့လုပ်ရဟာဒီနေ့အထိလူများတွေအားကြအတူယူစရာဖြစ်ခဲ့ပါတယ်။ပြည်သူအခွင့်ရေးအတွက်ရိုဇာဖအနေနဲ့ဘလို့ဆွန်းဆွန်းတမန်ဆောင်ရွက်ပေးခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ဒီသတင်းပအမျိုးသမီးကဏ္ဍမှာဒေါ်လှလှတန်းကစူးစီးတင်ပြထားပါတယ်ရှင
် I had not planned to get arrested. I had planned to do with that having to end up in jail, but when I had to face
မနီနဲ့အဲ့ဒီနေ့ကအဖမ်းခံမှုရည်ရွယ်ပြီးလုတာတော့မဟုတ်ပါဘူးထောင်ထဲမသွားရဘဲနဲ့လုံနိုင်မှုရည်ရွယ်ခဲ့ပါလေဒါပေမဲ့လို့ကျမဖန်ခံမှုဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအနှင်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပိုပြီးခံလီပိုပြီးအနှင်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်လေပြီဖြစ်တဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်ဒီလဖေဖော်ဝါရီလကိုအမေရိကန်မှာBlack History Month လူမဲသမိုင်းတင်လာဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားအရောင်ခွဲခြားမှုအဆုံးသတ်ရေးသမိုင်းတင်ကြိုးပမ်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါလူမဲသမိုင်းတင်လာစခဲ့တာကတော့1955ခုကဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်မှာသတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ Harvard ကျောင်းစင်ဘုရားသမိုင်းရှင်ကာတဂျီဝစ်စနစ်တခြားအထင်ကအာဖရိကနွေဘအမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုအတိအမှတ်ပြုဖို့1956ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေကာရဝပြုခဲ့တာလည်းဖြစ်ပါတယ်အာဖရိကနွေဘအမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အချင်းရှားဆုံးပုံကိုယ်ဒီနှစ်တူလို့ဆိုရမှာပါအချိန်ကတော့1955ခုဒီဇင်ဘာလတရနေ့ကပဲဖြစ်ပါတယ်ထိုစဉ်အသက်42နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချမှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ် Montgomery မြို့မှာဘတ်စကားဒဇင်းပေါ်မှာလိုက်ပါလာပြီးလူပြူတူအတွက်နေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
်။ Well, four of us were involved in that section of the bus. A man occupied the seat with me.
အဲ့ဒီဘတ်စကားပေါ်မှာကျမတို့လူမဲ၄ဦးရှိခဲ့ပါတယ်။တူကပရင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီးနှစ်ဦးထိုင်နေကြပါတယ်။ဘတ်စကားရက်တော့လူပြူအမျိုးသားတူတက်လာပြီးသူကမတ်တပ်ရက်နေရတယ်။သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်။ကျမကတော့ဖယ်မပေးဘူး။အဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့အခုလိုမခံရနိုင်ဖြစ်လို့အခန့်ရဲခဲ့တာဖြစ်တယ်လို့ Rosa Parks ကပြောခဲ့တာကတော့
Well I had work and I can't say wasn't tired but that
ကျမကအလုပ်ပြင်းမှန်းပြီးပြန်လာတာဒါပေမဲ့ကျမပြင်းမှန်းလို့ဘတ်စကားပေါ်မှာခုံနေရကနေထပေးဖို့ညှင်းခဲ့တာတော့မဟုတ်ပါဘူးကျမအနေနဲ့ကျမကတန်ရန်တန်ကြီးဘတ်စကားကပြီးပြီးစီးတာမူလို့လေကျမထပီးเสียအကြောင်းရှိဘူးလို့ကျမယုံကြည်ပါလေဒါအပြင်ကျမကိုခုလိုခွဲခြားဆက်ဆံတာမျိုးကိုလေကျမမခံတော့ဘူးလို့ဆုံးဖြတ်တဲ့အတွက်အခုလိုဘတ်စကားပေါ်မှာခုံနေရကိုမဖယ်ပေးခဲ့တာပါလို့ Rosa Parks ကပြောခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာ racial segregation လို့ခေါ်တဲ့အသားရောင်ခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ထိုးစင်ကခီးသွွားရမှာလူပြူကရှီတန်းခုံလူမဲတွေကနောက်တန်းခုံတွေမှာထိုင်ကြရပြီးလူပြူတွေတွေရှီတန်းခုံတွေမှာနေရာမရှိရင်နောက်တန်းခုံမှာလူမဲတွေကဖယ်ပေးကြရတာဖြစ်ပါတယ်ဒါကို Rosa Parks ကဆန့်ကျင်ခဲ့တာပါအလားတူပဲကျောင်းတွေစားတောက်ဆိုင်တွေရုပ်ရှင်ရုံတွေစသဖြင့်မှာလေလူပြူနဲ့လူမဲတွေကိုခွဲခြားဆက်ဆံထားတာပါ Rosa Parks ရဲ့ Montgomery မြို့ကလေးမှာဒီအသားရောင်ခွဲခြားတဲ့စနစ်ကိုဘတ်စကားတွေပေါ်မှာတခြားလူမဲအမျိုးသမီးတွေကအခံခဲ့လို့အဖမ်းခံခဲ့ကြရတာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လို့လေဒီတစ်ခါ Rosa Parks အဖမ်းခံခဲ့ရတော့လူမဲလူအဖွဲ့အစည်းကဒီဖြစ်ရကိုမခံတော့တဲ့အတွက်သူ့နောက်မှာဝိုင်းပြီးရပ်တည်ပေးခဲ့ကြပါတယ်။ Rosa Parks ကတော့အလုပ်ပြုတ်ခဲ့ပြီး Alabama မှာအလုပ်ရှာမရတဲ့အတွက်ကြောင့်လေသူနဲ့သူခင်မွန်းဟာ Detroit မြို့ကိုပြောင်းခဲ့ကြရပါတယ်။ထို့စဉ်လူမဲအဖွဲ့အစည်းဖြစ်တဲ့ NAACP ကလည်းဒီဖြစ်ရကိုစံတက်ခံဖြစ်ရှေ့တန်းတင်ခဲ့ပါလေထို့သဖြင့်ထိုးစင်းကပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာခေါင်းဆောင်ဖြစ်တက်လာသူကတော့တရားဟောဆရာဒေါက်တာမာတင်လူသကင်းပဲဖြစ်ပါလေထိုးစင်းလူပြူလူမြဲခွဲခြားမှုဆက်ဆံရေးအဆုံးသတ်ဖို့ငြိမ်းချမ်းစွာတိုက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့သူဒေါက်တာကင်းပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါလေ
Segregation in public transportation will pass away eventually.
အများပြည်သူအသုံးပြုတဲ့တယ်ယူပို့ဆောင်ရေးမော်တော်ယာဉ်တွေရထားတွေပေါ်မှာအသားရောင်ခွဲခြားမှုစနစ်ဟာတစ်နှစ်အဆုံးသတ်မှာပါ။ဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်။အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့အခါမှာကျွန်တော်တို့သိခါရှိရှိတည်တည်ငြိမ်ငြိမ်စင်ချေနှုံတရားရှိရှိနဲ့ရင်ဆိုင်ကြပါစို့
။ဒေါက်တာမာတင်လူသကင်းဦးဆောင်တဲ့လှုပ်ရှားမှုကြောင့်လေအသားရောင်ခွဲခြားရေးစနစ်ဟာဥပဒေအရအမေရိကန်ပြည်ထောင်စုမှာအဆုံးသတ်ခဲ့ပါတယ်။ဒေါက်တာမာတင်လူသကင်းကတော့အလုပ်ကြံခံခဲ့ရပါတယ်။ Rosa Parks ဟာ1980ခုနှစ်များနောက်ပိုင်းမှာလေအသားရောင်ခွဲခြားမှုတိုက်ဖြည်လှုပ်ရှားမှုတွေဆက်လက်ဆောင်ရွက်ခဲ့သလို Detroit မြို့မှာလူမဲလူငယ်တွေအသက်မွေးဝမ်းကြောင်းအကြံပေးဌာနကိုလည်းဖွင့်လှစ်ပေးခဲ့ပါတယ်။ခုလိုတန်းတူအခွင့်အရေးရှိမှုတွေသူ့ဘဝမှာမနာမနေကြိုးပမ်းမှုတွေကြောင့်1990ခုနှစ်မှာထိုစဉ်သမ္မတ Bill Clinton ကရတားတွေကိုပေးတဲ့အမြင့်ဆုံးဆုတဆိပ်ဖြစ်တဲ့သမရရဲ့လွတ်မြောက်မှုဆုတဆိပ်အပြင်လွတ်တော်ဆိုင်ရာအမြင့်ဆုံးရွှေတဆိပ်ဆုကိုလည်းသူကိုချီးမြှင့်ခဲ့ပါတယ်။ထိုစဉ်သမရကလင်တန်ဆုပေးပွဲမှာပြောခဲ့တာကတော့
Rosa Parks ignited the most significant social movement in modern America.
Rosa Parks ဟာခေတ်သစ်အမေရိကန်သမိုင်းမှာအထင်ကရအကြဆုံးလူမှုရေးအပြောင်းလဲဖော်ဆောင်မှုကိုစတင်ပေးခဲ့သူပါ။ပြည်တွင်းစစ်ဖြစ်စေခဲ့တဲ့အကြောင်းရင်းတွေအဆုံးသတ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်73 74နဲ့15တို့မှာပြည့်ရထားတဲ့ဂရီတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါ။နောက်နှစ်ပေါင်း90ကျော်အောင်ပဲ Rosa Parks ဟာ
တချိန်ကဗတ်စကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော့လွန်ပြီးတခြားဒန်းလူအခွင့်အရေးရပိုင်ခွင့်အတွက်ကြိုးပမ်းပေးခဲ့သူဖြစ်တာမို့သူ့ကိုသမရကချီးမြှင့်တဲ့လွတ်မြောက်မှုဆုတစေအပြင်ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုဆုတစေစုသူ့ကိုချီးမြှင့်ပါတယ
်ရိုဇယ်ပါ့ခ်စ်ဟာ2005ခုအောက်တိုဘာလ24ရက်နေ့အသက်62နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်ထိုစဉ်သူ့ရဲ့ဇာပနအခမ်းအနားကိုတယောက်ခဲ့တဲ့သမ္မတဘရက်အိုဘားမားအမှတ်တရပြောခဲ့တာကိုလေပြန်ပြောင်းတင်ပြလိုပါတယ
် We honor this woman Rosa Parks by finding within
ကျွန်တော်ဒီနေ့ဂါရဝပြုတဲ့အမျိုးသမီးကြီးဟာနိုင်ငံရေးရာထူးလက်ခံထားသူမဟုတ်ပါဘူးကြောဝချမ်းသာတဲ့သူလည်းမဟုတ်ပါဘူးအထက်တန်းလွှာသတင်းတွေမှာဖော်ပြခံရသူလည်းမဟုတ်ပါဘူးထိတ်တန့်တက္ကသိုလ်ကဘွဲရသူတူလည်းမဟုတ်ပါဘူးသူဘွားအများပိုင်းမှာသူဟာဆက်ချုပ်စားခဲ့သူပါဒါပေမဲ့ကျွန်တော်နိုင်ငံရဲ့တမိုင်းကိုပြုစုတဲ့အခါမှာတော့ဒီအေးအေးဆေးဆေးနေတတ်တဲ့အမျိုးသမီးကြီးရဲ့အမိဟာလွတ်တော်အမတ်ဒီသမရတွေရဲ့အမိတွေမေ့သွားတော့မှသူ့ရဲ့အမိကိုတော့အမြဲတတိရနေကြမှာပ
ါ1973ခုဖေရီလ4ရက်နေ့မှာမွေးဖွားခဲ့သူရိုဇာပါ့ခ်စ်ဟာခုနေသာအသက်ထင်ရှားရှိမယ်ဆိုရင်သူဟာဒီနှစ်103နှစ်ပြည့်မှာဖြစ်ပါတယ်2005ခုနှစ်ကသူကွယ်လွန်ခဲ့ပြီပဲလို့လေသူ့ရဲ့နှစ်တရာပြည့်အထိမ်းအမှတ်ဖြစ်သူ့ကိုဂုဏ်ပြုတဲ့အနေနဲ့ Rosa Parks ရုပ်ပုံနဲ့အမှတ်တရတစ်စီးကောင်းကိုစာတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြေသူများခန္ဓာကိုညှိကုံးချုပ်အပ်ပါတယ်ရှင
် You can bend but never break me Cause it only serves to make me More determined to achieve my
ဒေါ်လာလှတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေဘိုင်းရေဒီယိုအစီအစဉ်ပြပြချင်း9နာရီမှာ Asia Set 7ဂျိုဒူးကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံမှာတိုက်ခိုက်တာတွေရဆိုင်ရေးကိုတတိယပတ်အချိန်တွင်စတင်ဖို့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားသဘောတူထားပြီလို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒီသဘောတူညီချက်ဟာမိမိတို့စောင့်ဆိုင်းနေတဲ့ပြစ်ထွန်းတိုးတက်မှုဖြစ်နိုင်ပွဲရှိပါတယ်လို့မြူးနစ်သဘောတူညီချက်ရခဲ့တဲ့ဂျာမနီနိုင်ငံမှာလုပ်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအစည်းအဝေးရဲ့တဘာပတိယန်အဂလန်ကပြောပါတယ်။ဆီးရီးယားအကြက်တဲအတွက်ဖြေရှားတဲ့လမ်းကြောင်းမှာအရေးကြီးတဲ့အဆင့်ဖြစ်တယ်လို့တူရကီနိုင်ငံသားဝန်ကြီးမေဗလူးကာဗူဆိုဂလူကဒီကနေ့ Twitter မှာရေးပါတယ်။စီးရီးကာလာနောက်ပိုင်းအကြီးဆုံးစီးရီးအင်အားတည်ဆောက်မှုဥရောပမှာစတင်သွားမယ့်အစီအစဉ်ကိုနောက်နိုင်ငံစစ်မှားမိတ်တွေနဲ့အမေရိကန်တို့ပူးတွဲကြေညာလိုက်ပြီးမှပဲရုရှားနိုင်ငံသားဝန်ကြီးဆာဂီလာဗရော့ဖ်နဲ့မြောက်အတ္တလန္တိတ်စာချုပ်နေတူးဖွဲ့အကြီးအကဲယွန်စတူတန်ဘော့ဂ်တို့ညီညာညီလာခံကျင်းပနေတဲ့ဂျာမနီနိုင်ငံမြူးနစ်မြို့မှာတောက်ကြာနေတွေ့ဆုံမှုရှိပါတယ်။နေတူးဖွဲ့ရဲ့စီးရီးအင်အားတည်ဆောက်မဲ့လို့ရဟာဥရောပတည်ငြိမ်ရေးအတွက်ချိန်ချောက်မှုတစ်ခုဖြစ်တယ်လို့ရုရှားကပြောထားပါတယ်။တောင်အောင်ရှားဒေသကအယ်ကိုင်ဒါအဖွဲ့ရဲ့အဓိကကွန်ရက်တစ်ခုကိုချိန်မုန်းလိုက်တယ်လို့အမေရိကန်သတင်းတော်ဒန်နီယယ်ပါကိုတတ်မှုမှာပါဝင်တဲ့လူတယောက်ကိုထောင်ဖောက်ပြီးထုတ်ဖို့အကြံစီကိုလည်းတားဆီးလိုက်တယ်လို့ပါကစ္စတန်ကကြေညာပါတယ်။မူဇန်နာလို့လည်းသိကြတဲ့ဖာရူဘတ်တီအပါအဝင်စစ်သွေးကြွ69ယောက်ကိုဖမ်းလိုက်တယ်လို့ပါကစ္စတန်စစ်ဖက်ပြောခွင့်ရဒုတိယဗိုလ်ချုပ်ကြီးအာဆင်ဘာဂျွာကပြောပါတယ်။အဲဒီလူဟာအိန္ဒိယတိုက်ငယ်အယ်ကိုင်ဒါအဖွဲ့ AQIS ရဲ့ဒုတိယအကြီးအကဲပါ။ဒါအပြင်အဖွဲ့ကိုဗန်နာငွေကြီးထောက်ပံ့နေတဲ့လူ12ယောက်နဲ့ပေါက်ခွဲရေးပစ္စည်းဆိုင်ရာကျွမ်းကျင်သူ15ယောက်ကိုလည်းဖမ်းလိုက်ပါတယ်။ဒီအယ်ကိုင်ဒါအဖွဲ့ကိုရဲ့ခေါင်းဆောင်ကတော့အာဖဂန်နစ္စတန်မှာရောက်နေတယ်လို့ဘာဂျွာကပြောပါတယ်။ဇီကာဗိုင်းရပ်စ်ကာကွယ်ဆေးကူပနမအများပြားနဲ့ဆက်သက်မှုတွေလုပ်နိုင်ဖို့18လထဲမှာနေကြအောင်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။ကာကွယ်ဆေးသုတေသနမှာအစုအဖွဲ့ဒါမှမဟုတ်ကုမ္ပဏီ15ခုလောက်ပါဝင်ပြီးအလင်းအမြန်လုပ်နေတယ်လို့ WHO ပြောခွင့်ရအမျိုးသမီးမရီဖိုးကင်းနီကသတင်းတော်တွေကိုပြောပါတယ်ခင်ဗျာ
။တည်င်းချင်းချုပ်ကိုကိုကျော်ကျော်သိင်္ဂါကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့နယ်ဆန်လူပတ်ဖြစ်ပါတယ်။ View American သံညာဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။စနေနေ့မနေ့ည6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ Andromeda 79 နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.